မင်္ဂလာညချမ်းပါခင်ဗျာ American Bio Zoo Washington DC မြို့တော် View American ဆန်ကနေ October 10ရက်ဇန်နဝါရီညပိုင်းမှာပါသောစီစဉ်မှုကိုဒီမှာစံတော်ချိန်ည9:00ကနေ 10:00 အထိ Inometer 31 32 50နဲ့ Inometer 190လို့ပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်ဇာတ်လည်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာဘာဝန်နေစဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းဟာ3သိန်းခွဲကျော်နဲ့အများဆုံးဆန်းကျင်တင်ခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးဖွယ်ချုပ် WHO ကပြောလိုက်ပါတယ်။အခုလို COVID-19 ရောဂါကူးစက်မှုတွေမြင့်တက်နေပေမဲ့လည်းဌာနပတ်သက်ပြီးတော့နောက်ထပ်အသစ်ထပ်ဖြေဆိုစရာမရှိဘဲဆိုရရင်အနေနဲ့ဗိုင်းရပ်စ်ကူးစက်မှုအနေနဲ့အကျရောက်နိုင်ဆုံးနဲ့ထိခိုက်မှုအရှိနိုင်ဆုံးလူတွေကိုအကာအကွယ်ပေးဖို့လုပ်ရမယ်လို့ WHO ရဲ့အရေးပေါ်ဆိုင်ရာအကြီးအကဲဒေါက်တာမိုက်ကယ်ရိုင်ယန်ကဇနီးဘာမြို့မှာမနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။ဒီနေ့ရတော့နေစဉ်ကူးစက်မှုအသစ်ရဲ့၃ပုံတစ်ပုံဟာဥရောပတိုက်ကဖြစ်ပြီးတော့ကူးစက်သူ3,900ကျော်ရှိပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာတော့ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ကန့်သတ်မှုအသစ်တွေကိုရှောင်လို့မရနိုင်ပေမဲ့မဖြစ်မနေချသွားဖို့လိုအပ်ပြီးတော့အသေးစိတ်ကိုရှေ့သတင်းမှာချင်းညာသွားမယ်လို့လန်ဒန်မြို့တော်ဝန်စတက်ခန်းကပြောပါတယ်။အီလီနိုင်ငံမှာလည်းမနေ့ကနေစဉ်ဗိုင်းရပ်စ်ကူးစက်မှုဟာ9,300ကျော်နဲ့သေဆုံးသူ28ယောက်ထပ်ရှိခဲ့တာကြောင့်ကူးစက်မှုအများဆုံးနေရတဲ့ကတခုဖြစ်ပါတယ်။ပြည်ထောင်နိုင်ငံမှာတော့မနေ့ကဗိုင်းရပ်စ်ကူးစက်သူ1000ကျော်ထပ်တိုးခဲ့တာကြောင့်ဒါဟာဗိုင်းရပ်စ်ကူးစက်မှုစဖြစ်ချိန်ကစပြီးတော့ပထမဆုံးအချိန်တစ်ရက်ထဲမှာ1000ကျော်သွားခဲ့တာပါ။အလားတူဂျာမနီနိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့်နိုင်ငံတော်ဝန်မှကန့်သတ်မှုအသစ်တွေကိုချမှတ်လိုက်တယ်လို့ဝန်ကြီးချုပ်အင်္ဂလမခေါ်ကပြောပါတယ်။ဂျွန်ဆော့ကင်တက္ကသိုလ်ရဲ့စီးရင်တွေအရတော့ကမ္ဘာတော်မှာ COVID-19 ရောဂါကူးစက်ခံရသူ36.8 သန်းကျော်နဲ့သေဆုံးသူ1သန်းကျော်သွားပြီဖြစ်တယ်လို့ပြောပါရခင်ဗျာ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ9,300ကျော်ရှိတာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်သူ9သန်းနီးပါးရှိသွားပြီလို့အိန္ဒိယနိုင်ငံကအတည်ပြုပါရ။ဒါပြင်ဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ926ယောက်ရှိတယ်လို့လည်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရ။ဒါကြောင့်အခုဆိုရင်ဗိုင်းရပ်စ်ကြောင့်သေဆုံးသူဟာ38,000ကျော်သွားပြီလို့ပြောပါရ။ဒါမဲ့ဒီဆုံးသူ1000အောက်ရောက်တာဟာဆိုရင်အခုဆိုရင်9ရက်ဇက်တိုက်ရှိသွားပြီဖြစ်ပါတယ်။ရှေ့တောင်အရှေ့ဘက်မှာတော့အင်ဒိုနီးရှားနိုင်ငံမှာဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ4,294ယောက်နဲ့ဒီဆုံးသူ88ယောက်ရှိခဲ့ပါတယ်။ဒါကြောင့်အင်ဒိုနီးရှားနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း3,200ကျော်နဲ့ဒီဆုံးသူ11,965ယောက်ရှိသွားပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆိုရင်တော့ဒီနေ့မှာနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ2,249ယောက်နဲ့ဒီဆုံးသူ89ယောက်ရှိခဲ့ပါတယ်။ဒါကြောင့်ဖိလစ်ပိုင်နိုင်ငံမှာဗိုင်းရပ်စ်ကူးစက်သူ3,306,000ကျော်နဲ့တည်ဆုံးသူ6,100ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါနယ်ထရမ့်ဟာအင်ဂျီရောရဲ့တောင်ပတ်မြက်ခင်းပြင်မှာဒီနေ့လူရာပေါင်းများစွာတက်ရောက်မဲ့အခမ်းအနားတစ်ခုကိုစီစဉ်ထားပြီးတော့အဲ့ဒီမှာမိန့်ခွန်းပြောကြားသွားမှာဖြစ်တယ်လို့အမေရိကန်အစိုးရအကြီးအကဲတာဝန်ရှိသူတဦးကဗီဒီယိုကိုအတည်ပြုပြောကြားလိုက်ပါတယ်။ဒါဟာသမ္မတထရမ့်အနေနဲ့ပြီးခဲ့တဲ့တစ်ပတ်ဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့ကြေညာပြီးတဲ့နောက်လူကိုယ်တိုင်တက်မဲ့ပထမဆုံးအခမ်းအနားဖြစ်ပါတယ်။ ABC သတင်းဌာနရဲ့ပထမဆုံးသတင်းပေးပို့ချက်မှာတော့ဒီခဏတွင်သမတ်ထရမ့်ကတရားဥပဒေစိုးမိုးရေးအတွက်ငြင်းငြမ်းစွာဆန္ဒပြတဲ့သူတွေနဲ့ပတ်သက်ပြီးပြောသွားမှာဖြစ်ပြီးသမတ်ထရမ့်အနေနဲ့အင်ဂျီရိုရဲ့လေသာဆောင်ကနေပြောသွားမှာဖြစ်တယ်လို့ပြောပါရယ်။သမတ်ရဲ့ဆရာဝန်ဒေါက်တာရှောင်းကွန်လီစီကကျော်တော်ရင်းနေ့ညနေပိုင်းကနောက်ဆုံးထုတ်ပြန်ချက်အရတော့သမတ်ထရမ့်ရဲ့ကျန်းမာရေးအခြေအနေကိုစစ်ဆေးခဲ့တာမှာရောဂါလက္ခဏာသက်သာလာတာမျိုးမတွေ့ရဘဲဒီအတိုင်းပဲဆက်ပြီးတော့ရှိနေသေးတယ်လို့ပြောပါရယ်။သမတ်ထရမ့်ကဝေါ်တာရီစစ်ဆေးရုံကို၄ရက်ကြာတက်ပြီးဒီကဲတလန်လေးကပြန်ဆင်းလာခဲ့တာပါအဲ့ဒီကစပြီးတော့သမားရဲ့ဆရာဝန်တွေကသူ့ရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့လူလူကိုနေ့စဉ်သတင်းထုတ်ပြန်ပေးနေတာပါဒါမဲ့လည်းလူလူကျမ်းမာရေးဆိုင်ရာကြွမ်းကျင်သူတွေကတော့သမားအနေနဲ့ရောဂါကူးစက်ခံရပြီးတဲ့နောက်အခုလိုအခမ်းအနားတစ်ခုကိုအလင်းအမြန်လုပ်ခဲ့တဲ့ဆုံးဖြတ်ချက်ပေါ်မှာမိကုန်းနေထုတ်နေကြပါတယ်အခုချိန်ကြီးတော့သမားထရမ့်အနေနဲ့ဗိုင်းရပ်စ်ပိုးမရှိတော့ဘူးဆိုတာကိုဖြေဆိုဖို့အင်ဂျီတော်ဘက်ကရင်းဆန်ထားပါတယ်ခင်ဗျာအမေရိကန်သမ္မတထရမ့်ကကာကွယ်ဆေးထိုးတာတွေကိုအခုလကုန်မှာစတင်လှုပ်ဆောင်လာနိုင်ပွဲရှိတယ်လို့ပြောနေပေမဲ့အမေရိကန်မှာကိုဗစ်ကာကွယ်ဆေးတွေကို2021ခုနှစ်ဇန်နဝါရီလလောက်မှာစတင်လှုပ်ဆောင်နိုင်မှုခန့်မှန်းထားတယ်လို့အမေရိကန်ဆိုးရရဲ့ကာယောဂါတိုက်ဖျက်ရေးထိတန်းတာဝန်ရှိသူတူကပြောလိုက်ပါတယ်။အမေရိကန်ဆိုးရအနေနဲ့ဘေးအန္တရာယ်ကင်းပြီးထိရောက်တဲ့ကာကွယ်ဆေးတွေကို2021ခုနှစ်ဇန်နဝါရီမှာထုတ်လုပ်နိုင်မှုအတွက်အရှိန်ဟုန်မြင့်လှုပ်ဆောင်နေတယ်လို့အမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနရဲ့လက်ထောက်ဝန်ကြီးဒေါက်တာရောဘတ်ကက်လိုက်ကတောက်ချာနေ့မှာအီးမေးလ်ကတဆင့်ပြောကြားခဲ့ပါတယ်။အခုလိုပြောတာဟာဒေါက်တာကက်လိုက်ပထမဆုံးပြောတာမဟုတ်ဘဲပြီးခဲ့တဲ့ဇာတာရင်းနေ့ကလည်းကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးအဲလက်စ်အေဇာကလည်းကာကွယ်ဆေးတန်းတရာလောက်ကိုအခုနှစ်အကုန်လောက်မှာရရှိလာနိုင်ပြီးအစားအစာနဲ့ဆေးဝါးကုက္ကရေးဌာနရဲ့အတည်ပြုချက်ကိုစောင့်ဆိုင်းနေတယ်လို့ပြောလိုက်ပါတယ်။ သမားထောင်ကတော့ကာကွယ်ဆေးတွေကိုဘူးလာအတွက်မှာစပြီးထိုးနိုင်တယ်လို့ပြီးခဲ့တဲ့လူလူစုဝေးပွဲတွေအတွက်မှာပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9383ညပိုင်းဒိုမီတာ58 kHz 9885တို့ဖြင့်စနစ်တင်းတွေမှာ silent meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုရသမီးနေ့ညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်ကျွန်မခွာညိုပါအငင်းပွားနေတဲ့နာဂုံနုကာရာဘတ်ဒေတာအတွင်းအပြစ်ခံရစဲထားရေးကိုစနေနေ့မွန်လွယ်ပိုင်းကစတင်ဖို့အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့သဘောတူခဲ့ကြပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘလော့ကနှစ်ဖက်ကြားဆယ်နိုင်ကြားဆွေးနွေးမှုတွေကိုညှိနှိုင်းဆက်ဆက်ပေးခဲ့ပြီးတဲ့နောက်ဒီသဘောတူညီချက်ကိုစနေနေ့မနေ့အစောပိုင်းမှာမော်စကိုကကြေညာချက်ထုတ်ခဲ့တာပါ။ဒီအပြစ်ရသဘောတူညီချက်အရအကျဉ်းသားတွေပြန်လည်လဲလှယ်ကြဖို့နဲ့အလောင်းတွေပြန်လည်ကောက်ယူဖို့ဆောင်ရွက်ကြမှာပါ။တရင်းနှစ်ပတ်ကြာတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်အာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံသားရေးဝန်ကြီးတွေကြာညှိနှိုင်းဖို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ဖိတ်ခေါ်ချက်အရအခုလိုဆွေးနွေးနိုင်ခဲ့ကြတာဖြစ်ပါတယ်။တောက်ချာနေတော့ကပဲကုလသမဂ္ဂလူခွင့်ရေးအကြီးအကဲမီရှယ်ဘက်ချလက်ကအယက်သားတည်ဆုံမှုအများများလာတဲ့နာဂိုနိုကာရာဘတ်ဒေသအတွင်းချက်ချင်းအပြစ်ရကြဖို့တိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းလူနေထူထပ်တဲ့နေရာတွေကိုပိတ်မှတ်ထားပြီးလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိခဲ့တာကိုအထူးစိုးရိမ်ပူပန်ကြောင်းဘက်ချလက်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့ရုံးကလက်ခံရရှိတဲ့သတင်းတွေအရတိုက်ခိုက်မှုတွေပြင်းထန်ခဲ့တဲ့စက်တင်ဘာလ29ရက်ကစလို့ကလေးတွေပါဝင်တည်ဆုံခဲ့တဲ့အရသား50ကျော်ရှိတယ်လို့လည်းဖော်ပြပါတယ်။ဒီစစ်ပွဲမှာတည်ဆုံသူစစ်သား400ဝန်းကျင်ရှိပြီးထောင်ပေါင်းများစွာသောအရသားတွေအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။1990ခုနှစ်ကလေးကဖြစ်လာတဲ့အာမေးနီးယားအဇာဘိုင်ဂျန်တိုက်ပွဲတွေအဆုံးသတ်ရေးဂျားဝင်ညှိနှိုင်းပေးဖို့ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်ပြင်သစ်နဲ့ရုရှားတို့ကကန့်လန့်ခဲ့ပေမဲ့နှစ်ဖက်စလုံးကလျှို့ရှုခဲ့ကြပါတယ်စနေနေ့မနက်ပိုင်းကလုတ်တဲ့မြောက်ကိုရီးယားနိုင်ငံစီးရေးပြအခမ်းအနားမှာတော့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မဲ့အရေးကာကွယ်ဖို့ပြင်းပြင်းထန်ထန်အားထုတ်ကြိုးပမ်းခဲ့တဲ့စစ်သည်တွေကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကထူးထူးခြားခြားချီးမွမ်းပြောဆိုသွားပါတယ်။မြောက်ကိုရီးယားအနာရပါတီထူထောင်ခဲ့တဲ့နှစ်ပတ်လည်နေ့အခမ်းအနားထုတ်လွှင့်ချက်တွေကိုအစိုးရပိုင်းရုပ်သံတွေကနေထုတ်လွှင့်ပေးသွားတာပါ။မြို့တော်ပြုံရရဲ့အလယ်မှာရှိတဲ့ကင်အီဆွန်ရင်ပြင်မှာမနက်စောပိုင်းကကျင်းပခဲ့တဲ့ခန္ဓာမှာအင်မတန်များပြားတဲ့လက်နက်ကိရိယာတွေနဲ့စစ်သည်တွေစီရေးပြနေကြတာကိုစနေနေ့နှောင်းပိုင်းကြတော့မှအစိုးရပိုင်းရုပ်သံကတိဖြတ်ပြီးထုတ်လွှင့်ခဲ့တာပါမြောက်ကိုရီးယားဟာတိုက်ချင်းပြစ်လက်နက်ဒါမှမဟုတ်ရင်ငုတ်တင်မောပြစ်ပက်ထိန်တပ်ဒုံးကျည်လိုမျိုးလက်နက်တစ်ခုကိုစီရေးပြခန္ဓာမှာတုံးပြီးပြလိမ့်မယ်လို့ခန့်မှန်းထားခဲ့ကြပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကလည်းမဟာဗျူဟာကြတဲ့လက်နက်တစ်ခုကိုပြမယ်လို့ဒီနှစ်စောပိုင်းကပြောထားပါဗျ။မြောက်ကိုရီးယားဘက်ကစီးရီးပြခန္ဓာမှာလက်နက်တွေထုတ်ပြပြီးစစ်အင်အားတောင့်တင်းခိုင်မာမှုကိုဖော်ပြတာကလက်နက်တစ်ခုကိုစမ်းသပ်မယ်လို့ကြေညာထားတဲ့ရန်စတဲ့အရေးအယံလျော့ပါတဲ့လက္ခဏာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရွေးကောက်ပွဲကျင်းပမယ့်နိုဝင်ဘာလ3ရက်ဝန်းကျင်မှာရန်လိုရန်စတဲ့လှုပ်ရွတ်တွေကြီးကြီးမားမားမလုပ်ဖို့ခေါင်းဆောင်ကင်ဂျုံအွန်ကိုတတိပေးထားပါဗျ။ကောင်းဆောင်ကင်ကကိုရိုနာဗိုင်းရပ်စ်ကပ်ပြီးအဆုံးသတ်သွားပြီဆိုရင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံပြန်ပြီးညီညီညွတ်ညွတ်ရှိကြဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။ VOA ခမာဌာနကရရှိထားတဲ့ကမ်ဘောဒီးယားနိုင်ငံက Cyber Crime လို့ခေါ်တဲ့အင်တာနက်ကနေရာဇဝတ်မှုကျူးလွန်မှုနဲ့သက်ဆိုင်တဲ့ဥပဒေမူကြားမှာပါတဲ့ဥပဒေပိုက်ခွဲတွေနဲ့ပတ်သက်လို့အစိုးရမဟုတ်တဲ့အဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာပဲပုဂ္ဂိုလ်ရေးလွတ်လပ်မှုနဲ့ချက်လက်စုဆောင်မှုတွေအပေါ်လဲစိုးရိမ်တော့ကရှိနေကြတာပါ။2010ခုနှစ်မှာစတင်ကြေညာခဲ့တဲ့ဒီဥပဒေကြားဟာရာဇဝတ်မှုကင်းတွေကိုစစ်ဆေးနိုင်ဖို့တရားရေးဆိုင်ရာရဲတပ်ဖွဲ့နဲ့တရားရုံးတွေကအင်တာနက်အွန်လိုင်းကိုစောင့်ကြည့်နိုင်ဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းဩဂုတ်လတည်းကထွက်လာတဲ့မူကြမ်းမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့လူစလုံးစွဲပြီးသုံးနိုင်တဲ့ပြဋ္ဌာန်းချက်တွေပါဝင်လာပါတယ်။ VOA ခမာဌာနကရထားတဲ့ဥပဒေမူကြမ်းဟုတ်မဟုတ်ကိုပြည်ထောင်ရေးဝန်ကြီးဌာနဘွန်ဟွန်ကိုပေးပို့မေးမြန်းခဲ့ပါတယ်။တာဝန်ရှိသူတွေကတော့ဒီထက်မှပါတဲ့အချက်လက်တွေကိုအတည်ပြုဖို့ညှင်းဆိုခဲ့ပေမဲ့မူချမ်းလှုပ်ထားတယ်ဆိုတာကတော့ညှင်းဆိုခြင်းမရှိပါဘူး။ဝင်ကြီးဘွန်နှောဟာနှိရှိလာများကြာမြင့်နေတဲ့ဥပဒေမူချမ်းရေးဆွဲရေးခေါင်းဆောင်သူဖြစ်ပါတယ်။ Texas အရှေ့ပိုင်းကနေ Mrs. B အထိအသက်အန္တရာယ်ကြီးမားတဲ့ Hurricane မုန်တိုင်းကြာရောက်မဲ့သတိပေးချက်ကို American မိုးလေဝသဌာနကထုတ်ပြန်ပါတယ်စနေနေ့အစောပိုင်းနောက်ဆုံးရထားတဲ့သတင်းတွေအရ Delta မုန်တိုင်းဟာအပူပိုင်းမုန်တိုင်းဖြစ်အာရော့သွားခဲ့ပေမဲ့ Louisiana မှာမိုးသည်သည်ထန်ထန်ရွာသွန်းခဲ့ပြီးတနအီကို65ကီလိုမီတာနှုန်းနဲ့ဆက်ပြီးတော့ရွေ့လျားနေတဲ့အကြောင်းလည်းပြောထားပါဗျ။ High Island Texas တို့ကနေပြီးတော့ Morgan City Louisiana ထိ Hurricane မုန်တိုင်းသတိပေးချက်ထုတ်ပြန်ထားခဲ့ရတာကနေအခုတော့ပူပိုင်းမုန်တိုင်းသတိပေးချက်အဖြစ်ပြောင်းလဲကြေညာခဲ့တာပါ။မိုးလေဝသခန့်မှန်းချက်တွေအရအပူပိုင်းမုန်တိုင်းဒေလ်တာဟာလူးဝီစီယားနာအလယ်ပိုင်းနဲ့အရှေ့မြောက်ပိုင်းဒေသတွေကိုစနေနေ့မနေ့ခင်းမှာရွေ့လျားသွားနိုင်ပြီးစနေနောက်ပိုင်းနဲ့တနင်္ဂနွေနေ့တွေမှာမစ္စစ်ပီမြောက်ပိုင်းကိုဖြတ်ကျော်သွားမယ်လို့ဖော်ပြထားပါတယ်ရှင်။ VOA စနေနေ့မနေ့ခင်းထိတ်တန့်ရောက်တဲ့တွေကိုကိုရနိုင်တဲ့အတူဒီမှာခွာညိုပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးနောက်ဆုံးရသတင်းလွှာတွေနဲ့အတူသတင်းပတ်စင်အစီအစဉ်တွေဆက်တိုက်နှာစင်ကြရပါမယ်။
ကျမဆုမမရှင်မြန်မာနိုင်ငံမှာတနည်းကိုတန်လျာရှိသူလူတစ်သောင်းခွဲဝင်းကျင်ထိဓာတ်ခွဲနမူနာယူဆက်သက်နေပြီးကိုဗစ် -19 ရောဂါပိုးဓာတ်ခွဲတွေ့ရှိသူကတနည်းကို1000ကျော်ထိတိုးလာနေပါတယ်။ဒီအတွက်ရန်ကုန်မြို့ကဆေးရုံတချို့ကိုကိုဗစ်ကူးစက်ရေးဌာနတွေဖြစ်ပြောင်းလဲဖွင့်နေနေတဲ့အကြောင်းပြောပြပေးမှာပါ။ကမ္ဘာကယောဂကိုဗစ် -19 ရောဂါပိုးအချိန်တိုတိုနဲ့အပြည့်အမြန်သိရှိနိုင်အောင်ဓာတ်ခွဲဆန်းသတ်မှုတွေတိုးပြီးလှုပ်ဆောင်နေသလိုကျန်းမာရေးဝန်ထမ်းတွေအပါအဝင်တန်ရလူနာတွေကိုတတ်မှတ်အုပ်စုတွေခွဲပြီးစီမံချက်နဲ့စစ်ဆေးနေတာပါ။အောက်တိုဘာလ10ရက်နေ့ကလူ 12,000 ဆစ်ခဲ့တာမှာတော့လူ 1,000 ဝန်းကျင်တွေ့ခဲ့ပါတယ်။မနေ့ကတော့စံချိန်တင်လူပေါင်း 15,300 ကျော်ဆစ်ခဲ့တာမှာတော့ယောဂပိုးရှိသူက1462ဦးထိဓာတ်ခွဲတည်ပြုနိုင်ခဲ့ပါတယ်။ဒါကြောင့်ယောဂလက္ခဏာပြင်းထန်ပြီးတော့နောက်ခံယောဂဝေဒနာတွေပါဆူဆူဝါးဝါးခံစားနေရတဲ့ကိုဗစ်လူနာတွေအတွက်အရေးပေါ်ကျန်းမာရေးစောင့်ရှောက်ပေးနေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်
။ကိုစစ်စင်းနိုင်တဲ့နှောင်းကတော့အရင်ကတည်းကလို့ရှိရင်တော့3000လောက်များလာတယ်လို့ပြောလို့ရတာပေါ့နော်။မနေ့ကတော့ပိုးစစ်စင်းနိုင်မှုကအများဆုံး1000ကျော်သွားပြီးတော့400လောက်ပိုးတွေ့တယ်ဆိုတော့ပိုးတွေ့နှုန်းအနေနဲ့လည်း 9.5 လောက်ရှိတယ်။များများစစ်လို့တော့ပိုးတွေ့တယ်။တို့ရဲ့နောက်ခံယောဂတွေရှိနေလို့ကြတော့တလက်စားလည်းနောက်ခံယောဂတွေပါစိတ်ချအောင်ကုသမှုပေးတာဖြစ်တဲ့အတွက်တို့အနေနဲ့တော့ဖေးမှာ21ရက်နေဖို့ဖြစ်ပါလေ။ဒါကြောင့်မို့စေုံစင်းတဲ့သူနဲ့ပိုးတွေ့ရှိလို့အဖြစ်တက်တဲ့လူအောင်ဆိုရင်တော့ခုတည်းကဒီမန်နဲ့ supply ကတော့ကွာခြားနေလို့ရှိပါသေးတယ်နော်။ကိုဗစ်ကူးစက်ရေးဌာနကိုဗစ်ကူးစက်ရဲ့ဆေးရုံကနောက်ထပ်ဆေးရုံထပ်တွန်းချက်တာတွေကိုပို့ပြီးတော့ထားနိုင်ဖို့အတွက်စောင့်ရနေရမှာပေါင်ကြီးရဲ့ဝေဘာကြီးတောင်းကလာရန်ကုန်ဆေးရုံကြီးရဲ့သင်္ကန်းကျောဆေးရုံကြီးရဲ့အင်းစိန်ရဲ့ဒီမှာမြောက်ကလာဆေးရုံကြီးရဲ့ပေါ့နော်ဒီလေးကိုထပ်ပြီးတော့တွန်းချက်တယ်ဒီနေ့ဆိုလို့ရှိရင်ရန်ကုန်ဆေးရုံကြီးမှာစတာတယ်ခင်ရဆန်တာကိုလည်းဒီနေ့ညနေ6:00နာရီမှာစလက်ခံမယ်အဲဒါမျိုးတွေလည်းရှိတယ်ပေါ့နော်သူကျူစုကူတာဖို့လိုအပ်တဲ့လူနာတွေကိုကူတာပေးနိုင်ဖို့အတွက်ကတော့တော်တော်လေးကိုအနေထားရဆိုလို့ရှိရင်အားကောင်းပါပြီလို့ပြောလို့ရပါတယ
်။အခုဆိုရင်ကိုဗစ်ကြောင့်သေဆုံးမှုက600နီးပါးထိရှိလာနေပြီဖြစ်လို့ပြည်သူအနေနဲ့မိမိတို့မှာကိုဗစ်ရောဂါလက္ခဏာရှိတဲ့ဆိုရင်အသက်ဆုံးရှုံးမှုမဖြစ်အောင်ရေးပေါ်ဆေးကုသမှုခံယူကြပါလို့လည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းပါတယ်
။နောက်တစ်ခုစီစဉ်နေတဲ့တစ်ခုရှိပါတယ်။ဒါကတော့ self reporting ပါ။ self reporting ဆိုတာကတော့လူနာဝေဒနာခံစားနေရတဲ့သူကိုယ်တိုင်ဝေဒနာခံစားနေတာကိုယ်တိုင်သတင်းပို့တဲ့ဆက်မပေါ့နော်။ကျွန်တော်တို့က contact tracing လို့ခေါ်တဲ့ရောဂါရှိတဲ့သူတွေကိုခြောက်ခွေထောက်အကောင်ပါဒါဆိုအများကြီးထောက်ကူပြည့်မှာဖြစ်ပါတယ်ပြေဆုံးမှုရောဂါညာရောဖို့အတွက်ကကုသပေးနေသလိုပဲလိုအပ်တဲ့ထောက်ကူပြည့်စီတဲ့အောက်ဆီဂျင်ပိုက်လိုင်းနဲ့အောက်ဆီဂျင်ပလန့်တွေဖြည့်ဆည်းပြီးတော့ဆောင်ရွက်နေရှိပါတယ်ဒါကြောင့်မလို့ရောဂါဆိုးမှဆေးရုံမလာဘူးတာမျိုးတွေမလုပ်သင့်ပါဘူးသေးလာရည်လည်းအများကြီးရှိပါတယ်ဘလို့မှကျန်းမာရေးဝန်ထမ်းတွေကယ်ဆယ်လို့မရပါဘူးဒါကြောင့်မို့ဆေးရုံစောစောရောက်ဖို့ဆိုတာကအလွန်အရေးကြီးပါတယ
်ယောဂါကူးစက်မှုတွေမပြတ်နှက်ရအောင်ပြင်းကူးစက်မှုများပြားနေတဲ့ပြည်နယ်နဲ့တိုင်းရဲနေဆက်ချင်းကူးလူဆက်ဆံမှုတွေမှာအထူးကူးစိုက်ဆစ်ဆင်းနေသလိုပြည်သူလူထုကြားမှာလည်းကူးစက်မှုကာကွယ်ရေးအထူးကြံ့မှတ်ဆောင်ရွက်နေပါတယ်လို့ AIRD တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ်
ကျွန်တော်တို့ကတော့အဓိကတော့ဝင်ပေါက်တွေနေဆက်ဝင်ပေါက်အကုန်လုံးဆင်းနေတယ်တင်လေဘက်တို့ရေလမ်းဘက်တွေလည်းရှိတယ်ဒါလည်းအဝင်တွေလည်းကျွန်တော်တို့ခုတော့စစ်တမ်းမှတ်လုပ်နေတယ်ကူးစက်မှုလည်းလုံးနဲ့တဆုံမှုလည်းပြောင်းအဓိကတော့လူစုလူဝေလုံးဝရှာမယ်ကျွန်တော်ခုတော့အများကြီးသူကြောင့်လည်းရင်းနေတော့ပိတ်ထားတယ်ပေါ့နော်
အောက်တိုဘာလ9ရက်နေ့ည8နာရီနောက်ဆုံးစီရင်အရာကတော့နိုင်ငံတော်ကိုဗစ် -19 ရောဂါပိုးတက်ခွဲအတည်ပြုသူ 23,906 ဦးထိရှိလာနေပြီးသေဆုံးမှုပေါင်းက966ဦးထိရှိလာနေတာဖြစ်ပါတယ်ရှင်ကျွန်မဆုမွန်ပါ
ကျွန်တော်ငြိမ်းချမ်းပါဒီကနေ့အောက်တိုဘာလ10ရက်နေ့မှာတော့အမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်မှာရှိတဲ့မြန်မာတန်ရုံးမှာအမေရိကန်ရောက်မြန်မာနိုင်ငံသားတွေကြိုတင်ပေးကြမှာပါကျွန်တော်အခုရောက်ရှိနေတာတော့မြန်မာတန်ရုံးရှိပဲဖြစ်ပါတယ် ဒီတန်ရုံးမှာမနေ့ရှင်းနိုင်ရနေညနေ 9:00 အထိမဲပေးကြရမှာပါမင်္ဂလာပါပါအမရဲ့နာမည်နဲ့တာဝန်လေးပြောပြပြီးပါဟုတ်ကဲ့ပါအမဒီနေ့ဟိုပါလေအမေရိကန်မှာမဲယုံမှာဘယ်နေယုံတော့ဖွင့်တာလဲမသိဘူးခင်ဗျာ
အမကတို့ကဒီဝါရှင်တန်ဒီစီရဲ့နယူးယောက်ရဲ့ဒီကကအဲလေးရဲ့ပြောအိန္ဒိယနားမှာဖွင့်ပါတယ်
ဝါရှင်တန်ဒီစီတန်ရုံးမှာမဲပေးတဲ့လူဘယ်နှယောက်လောက်ရှိလဲမသိဘူးခင
်ဗျာ။ဒီမှာကျတော့ကျမတို့ဒီဒီပို့ပေးမှာတော့132ယောက်ရှိပါတယ်။ဒီမှာကျတော့320ယောက်ပါ။
ဒီအမေရိကန်တနင်္ဂနွေနေ့နဲ့ဘယ်နှယောက်လဲ1500ကျော်ရှိရဲ့။ခုဝေးမှာဘယ်လိုဖြစ်လို့မဲဆန္ဒနောက်ထပ်ယုံွယ်တစ်ခုဖွင့်ပြတာလဲ
။ဒီနှစ်ကတော့အလုံးပြည့်တဲ့ပိုင်းမှာထူးခြားတဲ့အချိန်ကာလလို့ပြောလို့ရပါတယ်။ COVID ကြောင့်ပေါ့နော်။ဆိုတော့အဲ့ဒါကျတော့အမေရိကန်နိုင်ငံကဆိုလို့ရှိရင်ဒီနေ့နိုင်ငံကြီးပါ။ဒီနေ့တွေလည်းအများကြီးပါ။တနင်္လာနဲ့တနင်္လာလာဘဝကြတဲ့ခါကျတော့တို့မိုင်းမို့ထောင်ပေါင်းများစွာတို့ခီးနေလာရတယ်။ဆိုတော့အခက်ခဲတွေရှိမှဆိုလို့ကျမတို့ကပုံစံ15ကျမတို့ကိုတင်ကြရတဲ့အချိန်မှာဒီပုံစံ15အများဆုံးရှိတဲ့ဒီနေ့ကိုကျမတို့ကမေယုတ်တော်ချင်းတို့ကျမတို့ရေးလိုက်တာပေါ့နော်ပြီးတော့ကကျန်သူ့ရဲ့အင်းသားမှာတဝိုင်းမှာရှိတယ်အခြားပြည်နယ်တွေမှာဖုတ်သွင်းမှာပြေဖို့စီစဉ်ပေးတယ်ဘာကြောင့်လဲဆိုတဲ့အခါကျတော့ဒီခီးဆန္ဒမဲ့ပေးမဲ့လူတွေအရှင်းပြအောင်ပေါ့နော်ကျော်တော့လို့မပြော
ဆိုတော့ပြန်ကြည့်လိုက်တော့2015တော့ဒီမှာမဲပေးတဲ့လူက140ကျော်လောက်ပဲရှိတယ်အခုဒီမှာဆိုရင်မပြောတာ300ကျော်ပေါ့နော်300ကျော်ဖုတ်ဝိမ်းမှာတည်ရ
400ကျော်ဆ
ုံးတဲ့ရှင်ဟုတ်400ကျော်900နီးပါးဆိုတာလी
အ
ဲ့ဒါဘာကြောင့်ဒီလိုများလာတဲ့ချိန်လဲခင်ဗျာ
ဒီမှာချိန်နဲ့ရောင်းလဲလာတဲ့ခေတ္တလာလဲပါမှာပေါ့နော်ဒီတဲ့ခါကျတော့ပြောင်းလဲဆိုပြည်သူတွေကပုံပြီးတော့ရင်ကားထဲတော့ဆန္ဒမဲ့ပေးတာတိုင်းပြည်တွေလူလူတွေကကြောက်ကြတယ်ဒါပေမဲ့အမှန်ကဆန္ဒမဲ့ပေးတာမိမိနဲ့မိမိသားဆိုမိမိရဲ့နောက်နာမယ့် generation တွေဆိုကိုယ့်ရဲ့တာဝန်နိုင်ငံသားတယောက်ရဲ့တာဝန်ပြရမယ်ဆိုရဲခံယူချက်တင်နေလာပြီးတဲ့လို့ကျွန်တော်ခံယူပါတယ်တကယ်ကြီးက2015ခုနှစ်တုန်းကဒီမြန်မာတရုံးတွေအားလုံးမှာမဲပေးတဲ့လူရာ3000ကျော်ကျော်ပဲရှိပါတယ်အခုဆိုလို့ရှိရင်3900ကျော်ရှိပါတယ
်ကျွန်တော် VOA ရပါငိမ့်ချမ်းပါဘာနာမည်နဲ့ဘယ်ကလာလဲဆိုတာမိတ်ဆက်ပေးပါဦး
ကျွန်တော် Maryland ပဲနေတော့နေတော့ခင်နေပါဘာ
အမဘယ်မျိုးနေအတွက်မဲပေးရမှာလဲ
အေးအေးတိုင်းရောင်းမလား
ဒါပထမဆုံးချိန်ပဲပြတာလားအရင်တော့ပြေးပြေးဘူးလား
မပြေးဘူးသေးဘူးပေါ့နော်တကယ်တော့ကျွန်တော်ကဟိုကငွေငယ်ရငွေငယ်ရောက်တယ်ပြီးတော့လဲစင်ကူမှာပြေးတော့လဲဘုံနိုးပဲပြေးခဲ့ဆိုတာပေါ့နော်2015တော့ကျွန်တော်လဲမဲပေးခံရောင်းမှာဖတ်ဖို့ပြောက်တော့ပြီးတော့မပြေးလိုက်အောင်ဒီတစ်ခါကဘယ်မှာဆုံးမလဲ
အမဒီကိုပေးမဲ့ကိုစလေလောင်းတွေကိုလေးလာခွင့်ကြားခဲ့လားခင်ဗျာ
ပါပါတ
ယ်ကျွန်တော်တော
့ညောင်ညားဆိုတော့ညောင်ညားကဒီကျွန်တော်ဝက်ဆိုက်ထားတက်ကြည့်လို့ရတယ်လေ
ပြီး
တော့ဒီမှာလဲပေးဖို့တက်ကိုလေပြီးတော့ဒီကောက်ပဲကော်မရှင်ရနေပြီးတော့အားကြီးကောင်တက်ကြည့်တယ်သူပေးမယ်ပေါ့
အမေရိကန်နိုင်ငံဝါရှင်တန် DC မှာရှိတယ်မြန်မာတန်ရုံးရဲ့ချိုတင်မဲပေးတဲ့အစီအစဉ်ပဲဖြစ်ပါတယ်ကိုရိုနာကပ်ရောဂါကာလဖြစ်တဲ့အတွက်ကျန်းမာရေးဆိုင်ရာစည်းကမ်းတွေကိုလိုက်နာရမှာပါ DC မှာတော့မဲပေးတဲ့သူတွေ300ကျော်ရှိတဲ့အတွက်2ရက်ခွဲပြီးတော့မဲပေးဖို့စီစဉ်ထားပါတယ်ကျွန်တော်ကငိမ့်ချမ်းပါအမေရိကန်နိုင်ငံဝါရှင်တန် DC မြန်မာတန်ရုံးရှိရာနေတရင်ပေးပို့လိုက်တာပ
ါရခိုင်ပြည်နယ်ပုံတွုံးမြို့နယ်ထဲမြေမြုပ်မိုင်းနေမိလို့အမျိုးသမီးတဦးသေဆုံးပြီးနှုတ်ဦးစီးခိုက်တန်ရာရတဲ့ကြောင်းတင်ဆက်ပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါစီရေပฏิပခတွေဖြစ်ပွားနေတဲ့ပုံတွုံးမြို့နယ်မှာဗန်ဖို့ရသူ3ဦးမနေ့ကတောက်ကြံနေမွန်လွယ်ပိုင်းမှာဘုံပေါက်ကွဲမှုကြောင့်သေဆုံးတန်ရာရရှိမှုတွေရှိခဲ့တယ်လို့ဗန်ဖို့ရသာဦးမောင်ဖြူကပြောပါတယ်
ပြောက်ပြေမြောက်ငယ်ရတယ်ဘုဒ္ဓင်းကြီးရကလက်ယူပြီးပေါ့
မိုင်းပေါက်ွက်တဲ့နေရာအရင်ကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲမကြာခဏဖြစ်ပွားနေတဲ့နေရာဖြစ်ပြီးဘယ်ဖွဲ့ထောင်ထားတဲ့မိုင်းဆိုတာကိုတော့မသိရှိဘူးလို့ဒေသခံတွေကပြောပါတယ်မိုင်းပေါက်ွက်မှုကြောင့်တိတ်ဆုံးတန်ရရတဲ့ဗိုလ်ဒမီ3ဦးဟာမျိုးလူမျိုးတွေဖြစ်ပြီးတော့မြစ်ရှာသွားရကနေဘုံပေါက်ွက်လာလို့ရွာသားသူကဆိုပါတယ်အဲ
မျိုးလူမျိုးတွေသူကအင်းလို့ပါလို့သွားခုကလေတောင်ပေါ်မှာဆက်ပြီးတော့အဲ့မှာမတော်တဆတရားထောင်ထားနိုင်မသိဘူးမိုင်းမျိုးမိုင်းကတော်တဆနေမိတော့လို့ကျွန်တော်ပေါက်ွက်စားလို့အဲ့တောင်မလေးပြေတယ်တောင်နေရာကတော့တန်ရရတယ
်ဒေဆုံးသူယူဒမီမဆန်ဆန်အေးအသက်19နှစ်ကိုတော့ဒီနေ့မှသူကြုံမှာဖြစ်ပြီးတန်ရရသူလူကတော့အိမ်မှာပဲစေကူးစနေရပါတယ်ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့စီရေးသိမ်းမှနေတဲ့ဖြစ်စဉ်တွင်နှစ်ဖက်သက်တွေကနေမြေမြုပ်မိုင်းအုံပြုမှုတွေကြောင့်အရသာတွေစီကိုင်းမှုရှိနေတယ်လို့ရခိုင်တိုင်းသားမျိုးနွယ်များအစီအုံသွင်းမှုကိုစစောထုံးကပြောပါတယ
်ကျွန်တော်သိရင်လည်းတော့တည်ထွင်တဲ့သူက32ဦးရှိပါသေးတယ်။တရားရဲသူကကျတော့64ဦးရှိပါသေးတယ်
တယ်မလို့ပေးဖြစ်ပြီးတန်တမ်းမကန်လေးပဲဖြစ်ပြီးဒီနီမိုးမန်းကိုတုံးနေကြတယ်
ရခိုင်ပြည်နယ်အတွင်းနှစ်နှစ်နီးပါးကြာမြင့်တဲ့စည်ရေးပြိပခဖြစ်စဉ်တွင်မှာအကြသားတွေပေါ်ပြင်းမထားတိုက်ကပ်မှုတွေရှိနေသလိုစည်ရေးဖြစ်စဉ်တွင်အကြသား2,000ကျော်အိုးအိမ်ဆုတ်ခွာနေရကနေသိမ်းရှောင်နေရတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစည်ရုံးကနေစည်ရင်ပြုစုထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်လေးရပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့စိတ်အိမ်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒုသပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Coalition ရွေးဝင်တွေကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အေးရမှာဒီတစ်ပတ်မှာတော့တမိုးမှာရေတချို့ကခုံးမှုကိုစင်းနေတယ်အဖိုးအိုတယောက်နဲ့သူရဲ့အသက်ခွင့်လည်းနဲ့အရင်မျိုးကိုသိသက်ခဲ့တဲ့အကြောင်းကိုပြန်ဆက်ပေးမှာပါအ
မေတော့ပြန်ခလိုက်တဲ့တောက်တော့ရေစပါမှာပို့ထားလိုက်တာဒါကြောင့်ရိုက်ဆက်ဆက်သွားပြန်ဟုတ်ပါတော့ဒီလိုဟာနဲ့ဝေးလိုက်ကြပ
ြသူရဲ့ခင်စကားမှာကြုံရရတဲ့အတွေ့အကြုံကိုပြန်ပြောပြနေတဲ့ဦးပြုံးချုံရဲ့မိပါဒီဆောင်မအခြေစုံကိုမုံရခင်စက်ကတရင်တော့အီးအီးမုံကရေးသားထားပြီးကျော်ဝေဖြိုးကဆက်ပြောပြပေးသွားမှာဖြစ်ပါတယ်
စကိုင်းတိုင်းဒေသကြီးတမူးမြို့နယ်မှာဖြစ်ပွားခဲ့တဲ့မှုကိစ္စတစ်ခုအတွက်မြေဖိုးနှစ်ယောက်ဟာတရားမျှတမှုကိုလိုလားနေကြပါတယ်။သူတို့မြေဖိုးနှစ်ယောက်ကိုရဲစခန်းမှာအမှုဖွင့်တိုင်ကြားထားခြင်းမရှိဘဲငွေ12သိန်းကျောက်တဲ့အမှုအတွက်ရိုက်နှက်ဆင်မီခံရတယ်လို့ဆိုပါတယ်
။ဆံရကတော့နားမှာ20လက်ဝါနဲ့အကြိုက်ခံရတယ်20ပြ။နောက်ပြီးရင်သားမှာက20အကန့်ခံရတယ်ပြ။နောက်ကျောမှာ50အကြိုက်ခံရတယ်ပြ။အော်ရတာကရဲပေါ်ဗျကျွန်တော်ဟိုအရှိကိုရိုက်တာကကျွန်တော်တို့ဥအောင်ဆရာရဲကင်းကစီဆိုတာနာမည်လည်းကျွန်တော်မသိဘူးပြအဲ့ဒါကျွန်တော်မျိုးကိုရှိတာကအောင်ကြီးနဲ့အဲ့ဒီကစီဆိုတဲ့ရဲပဲဗျသူလည်းထောက်ခိုင်းတာကျွန်တော်ကိုလည်းလက်လက်မြောက်အောက်မှာတမန်တလင်းမှာတဲပုံပုံပြီးတော့မှဒူးထောက်ပြီးတော့မှလက်မြောက်ပြီးမှအလိုလိုလေးဖြစ်တယ်ကျွန်တော်တို့အဲ့လောက်ကြီးမင်းမသိနေတော့တမ်းစံတခါလေးတမ်းလိုက်တော့ကျွန်တော်အလောက်ကြီးခွင့်ပေးတယ်
။ဓမှုမျိုးအောင်စရရက်ကွက်မှာနေထိုင်တဲ့ဦးပြုံးချုံဖြစ်ပါလေ။သူတို့မိသားစုဟာသူများလည်းမှာပြိုးနှုတ်လိုက်ရင်မိသားစုရက်တည်နေရတာပါ။သူကအသက်6ဆွေအဖိုးအတူဖြစ်ပြီးဇူလိုင်23ရက်နေ့ကတော့သူများလည်းမှာပြိုးနှုတ်နေတော့မိတ်ဆွေတယောက်ကအောင်စရရဲကင်းကခေါ်တယ်လို့လာပြောတာကြောင့်ချက်ချင်းသွားခဲ့ပါလေ။ရဲစခန်းကိုရောက်မှအောင်စရရက်ကွက်မှာရေကြောတရားဆောက်လုပ်နေတဲ့အင်ဂျင်နီယာအဖွဲ့ထံပျောက်သွားတဲ့ငွေကျပ်12သိန်းကိုမိဖြစ်သူကဦးပြုံးချိုစီမှာအထားတယ်လို့ထွက်ဆိုခဲ့တာကြောင့်ခေါ်ယူစစ်ဆေးတာမှန်သိလိုက်ရပါတယ်။မိဖြစ်သူကတော့ရက်ကွက်ထဲကကလေးတယောက်နဲ့အတူဇူလိုင်လ22ရက်နေ့ကရေကြောတရားဆောက်နေတဲ့နေရာဘက်ငါးချရာလိုက်ကြည့်နေတော့ရဲစခန်းကဖမ်းခေါ်သွားခဲ့တာပါ။ရေကြောတရားဆောက်လုပ်နေတဲ့အင်ဂျင်နီယာတွေကသူတို့ပိုက်ဆံပြောက်သွားတဲ့အတွက်သူတို့အနီးဝန်းကျင်ကိုလာလေးရှိတဲ့ကလေးနှစ်ယောက်ကိုတန်လျားရှိတယ်လို့ရဲစခန်းမှာတွားရောက်ပြောကြားခဲ့ပါတယ်။အမှုတော်မဖွင့်ခဲ့ပါဘူး။ဒီလိုတန်လျားရှိတဲ့ကလေးနှစ်ယောက်ကိုရဲစခန်းကဇူလိုင်လ22ရက်နေ့မှာခေါ်ယူစစ်ဆေးပါတယ်။နောက်တစ်နေ့မှာတော့အုတ်ထင်းသူနဲ့ပြန်လာဖို့ပြောတဲ့အတွက်အဖွားဖြစ်သူနဲ့အတူရဲစခန်းကိုပြန်သွားခဲ့ပါတယ်။အင
်းလည်းမဟုတ်တော့ကရဲကားထားကိုကဟိုအင်းကရင်းနေတာမှသူကရေစခန်းတော့ဆောင်မောင်းတော့လား။ညနေကျတော့အမီနဲ့တအားနဲ့အတူတူပြန်လို့ခဲ့တာ။မင်းနဲ့ဆိုင်ကျတော့ကြံဆိုရဲဗျ။နောက်တော့အမီနဲ့တအားနဲ့ပြန်သွားလိမ့်ရဲ။သွားတော့ဟိုကျတော့အမီတော့ပြန်ခလိုက်တဲ့တောက်တော့ရေစခန်းမှာပို့ထားလိုက်တာ။ဒါကြောင့်ရိုက်ဆစ်ဆစ်သွားဗျ။ဟုတ်ပါ။တော့ကြည့်လို့ဟာနေလို့ရိုက်ကြဗျ။ဒါကြောင့်ပိုက်လုံးနေတော့ပိုက်လုံးနေတော့ရိုက်ကြဗျ။နောက်ပြီးတော့သားတို့တော့ဘာမှနဲ့ပြတာဗျ။လောက်ကလုံးပါရတယ်ကျင်းပြတဲ့နောက်တော့အေးဒီနေ့တော့မိန်းမရှိရှိလောက်ရှိမှာဗျ။ဒ
ါဦးပြုံးချိုရဲ့မိကသူကြုံတွေ့ခဲ့ရတာကိုပြောပြနေတာပါ။ဥပြုံချိုတို့မှာအတူနေမိသားစု6ယောက်ရှိပြီးအခုသူနဲ့အတူနှိပ်စက်ခံရတဲ့သူမျိုးကမိဘတွေမရှိတော့တာကြောင့်အဖိုးအဖွားတို့နဲ့အတူနေထိုင်ပါတယ်။မိဘမရှိတော့တဲ့ကလေးတွေကအဖိုးနဲ့အဖွားကိုအဖေအမေလိုပဲခေါ်ကြတာပါ။ရဲစခန်းမှာစစ်ဆေးနေတုန်းကပိုက်ဆံယူတဲ့အဖိုးစီမှာအထားတယ်လို့ရိုက်နှက်ပြီးအတင်းဝန်ခံခိုင်းခဲ့တာကြောင့်မမှန်တာကိုထွက်ဆိုခဲ့ရတယ်လို့ကလေးကတော့ပြောပါတယ်။ရသဒကြီးဥရီပုံမှာ83မှာအသက်9နှစ်အထက်နဲ့10နှစ်အောက်ကလေးသူငယ်တွေရဲ့ပြုလုပ်မှုဟာအမျိုးအမြင်နဲ့မပြည့်စုံသေးတဲ့အတွက်ပြည့်မှုမမြောက်ဘူးလို့ပြထန်ထားပါတယ်2019ခုနှစ်ကလေးသူငယ်ခွင့်ရင်းများဆိုင်ရာဥပဒေပုံမှာ88ကာကြီးမှာလည်းအသက်10နှစ်အောက်ကလေးသူငယ်ဤပြုလုပ်မှုသည်ပြည့်မှုမမြောက်လို့ပြထန်ထားပါတယ်အဆိုပါကလေးတွေပြည့်မှုကျူးလွန်ရင်လည်းမိဘအုပ်ထိန်းသူရှိမှမေးမြန်းရမှာဖြစ်ပြီးညှိနှိုင်းပြီးမှသာဖြေရှင်းခွင့်ရှိတယ်လို့ပါပါတယ်သူတို့မျိုးကိုခေါ်ယူစစ်ဆေးတော့ကဥပဒေအရမိဘအုပ်ထိန်းသူရှိမှစစ်မေးခဲ့ခြင်းမရှိဘူးလို့မိသားစုကဆိုပါတယ် ကလေးငယ်ကဝန်ခံခဲ့တဲ့အတွက်သာဥပြုံးချိုကိုလည်းခေါ်ယူစစ်ဆေးခဲ့တာပါစမီးခံရတဲ့ဥပြုံးချိုက
ခုနှစ်လပိုင်း20နှစ်ရဲ့နေရာကျွန်တော်မရှိဘူးရှုံးနှုတ်သွားတာတော့တယ်မှာဒီဖြစ်တဲ့ကိစ္စကိုလည်းကျွန်တော်ကဘာမှမသိရဘူးရဲစခန်းကခေါ်တယ်ခင်ဗျားလာခဲ့ဦးဆိုလို့အဲ့ဒါကျွန်တော်သွားလိုက်တယ်လေတဲ့ကနေမှသွားလိုက်တယ်ပြုံးနှုတ်ရင်းနဲ့အဲ့ဒါသွားလိုက်တော့ကျွန်တော်အဲရက်စကန်ကဒါရိုက်ချုပ်ထဲမှာကျွန်တော်ထည့်တယ်ကျွန်တော်ကဘာလဲမသိရသေးနဲ့ထည့်ခါရတယ်
။အောင်စီကရက်စကန်မှာဇူလိုင်23ရက်နေ့နေ့လယ်2နာရီလောက်ကနေည7နာရီလောက်အထိရိုက်နှက်စစ်ဆေးခံရတယ်လို့သူကပြောပါတယ်။သူည7နာရီလောက်စခန်းကပြန်လို့မှတပတ်ခန်းကထွက်လာတဲ့ကြီးဖြစ်သူကိုပါတွေ့ပြီးတယောက်စလုံးကိုစစ်ဆေးတာမှသူတီးလိုက်ပါတယ်။ရဲတွေဟာခေါ်ယူစစ်ဆေးခြင်းကရက်မူးနေတာကိုဥပြုံးချိုကရိတ်စားမိခဲ့တယ်လို့ဒါဟာကြောက်စရာကောင်းတဲ့အတွေ့အကြုံတစ်ခုဖြစ်တယ်လို့သူကဆိုပါတယ်။မိဖြစ်သူကိုနှစ်ရက်တာစစ်ဆေးမပြန်ပြီးအဖိုးဖြစ်သူကိုတော့ပိုက်ဆံပေးမယ်လို့လက်မှတ်ထိုးခဲ့တဲ့ဇူလိုင်26ရက်နေ့အထိ3ရက်တိုင်တိုင်နေ့စဉ်ခေါ်ယူစစ်ဆေးခံရတာပါ
။ကျွန်တော်လည်းကတအားကိုကြောက်သွားတာ။ဒါလည်းမခံနိုင်တော့တာနဲ့ကျွန်တော်လည်းအဲ့ဒါနားရီလည်းဥမျိုးလုံးကြီးအစားအသင်ကျွန်တော်မျိုးလုံးကြီးများဖူးလို့ကြောင်လို့နေတာလေ။ဒီလုံးတစ်ခက်ကအဲ့ဒါကြောင့်မို့ကျွန်တော်လည်းအဲ့ကြောင့်ဒီရဲ့တက်တာမှုနဲ့ကျွန်တော်ရဲ့တက်တာမှုအတက်ကလေးကိုကာကွယ်ပေးလိုက်တာပါ။ယူတာကတော့ကျွန်တော်တို့ကအမှန်တိုင်းမှာပဲကြံမှာ
။ဒါပေမဲ့ပိုက်ဆံပေးဖို့ဘလို့မှအဆင်မပြေတော့တဲ့အခါတမူးဥပဒေအထောက်အကူပေးရေးအဖွဲ့ထံသွားရောက်အကူအညီတောင်းခံတယ်လို့ဥပယုံချိုကပြောပါတယ်။ဥပဒေထောက်ကူပေးရေးအဖွဲ့ကတိုင်းရဲတပ်ဖွဲ့ထံစာပို့ပြီးဤနိုင်ဆောင်ရွက်ကြောင်းတိုင်းဥပဒေအထောက်အကူပေးရေးအဖွဲ့မှဖွင့်ဝင်ဖြစ်တဲ့ဦးတင်ရင်ကပြောပါတယ်။ပိုက်ဆံ12သိန်းကြောက်တာနဲ့ပတ်သက်ပြီးအမှုတိုင်ကျဖွင့်ထားခြင်းမရှိဘဲဥပြုံးချို့တို့ကိုခေါ်ယူစစ်ဆေးတာဖြစ်ပြီးရိုင်းနဲ့စစ်ဆေးခဲ့တာကတော့ရဲတွေဟာလိုင်းနိုင်ရမယ့်တာဝန်ဝတ္တရားကိုပြတ်ကွက်တာဖြစ်တယ်လို့ဦးတင်မြင့်ကပြောပါတယ်
။အမှုမရှိဘဲနဲ့ခေါ်ယူချုပ်ထားတယ်ဆိုတာဒီရဲလက်ဆွဲ136ကြိအရာချုပ်လို့မရဘူး။ဒါသူတို့လိုင်းနိုင်ရမယ့်ဝတ္တရားပြတ်ကွက်တယ်။ဘူရိုင်းနဲ့တယ်ဆိုရင်ရဲလက်ဆွဲ138အရာဒီထံကိုမြန်မာနိုင်ငံရဲ့ချင်းမပြူရလို့တာမြင့်ထားတယ်။ဒီရလည်းသူတို့ဖော်ပြရရင်တူ
ရဲလက်ဆွဲဥပဒေ136တဲ့မှာတရားဥပဒေနဲ့ဆန့်ကျင်ပြီးတစုံတယောက်သောသူကိုအဂရိလိုက်စားရေးဖြစ်စီမလုံမုံသားရေးဖြစ်စီချုပ်ထားလျင်ရတသက်ကြီးဥပဒေပုံမှန်220နဲ့342အရာထောင်တန်နဲ့ငွေတန်စီရင်ပိုင်ခွင့်ရှိသည်လို့ပြဋ္ဌာန်းထားပါတယ်။ရဲလက်ဆွဲဥပဒေ133ရာအရာတော့ဤတိရဲအရာတန်းအမှုတန်းမဆိုမိမိတို့အချုပ်တွင်ရှိသူတစုံတစ်ယောက်ကိုအကြောင်းအခွင့်မရှိဘဲနာကျင်အောင်ပြုလုပ်လျင်၎င်းအရာရှိကိုရန်စွေတရားသူကြီးကပြစ်မှုတင်ရှား၍ပြစ်ဒဏ်ချမှတ်ရာတွင်3လအထိထောင်ဒဏ်တော်၎င်းငွေဒဏ်တော်၎င်းဒဏ်နှစ်ရက်လုံးတော်၎င်းစီရင်ရမယ်လို့1945ရဲဥပဒေပုံမှ43မှာပြဋ္ဌာန်းပါရှိပါသည်ခုခံညင်ကမစွမ်းနိုင်သောအကျဉ်းသားများကိုနှင်းပန်းနှိပ်စက်ခြင်းမှာရဲအဖွဲ့၏ဂုံတိတ်ခါကိုနှိမ့်ကြစေသောအပြုမူဖြစ်၍၎င်းအပြုမူပြုလုပ်ကျူးလွန်သူကိုမိတိနည်းနဲ့မျှမညာတာအပ်ပေလို့ရဲလက်ဆွဲဥပဒေ380မှာပြဋ္ဌာန်းထားတာပါအခုတော့အောင်စရာရဲကင်းစခန်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်တွေကိုတမှုခရိုင်ရဲမှုကခုံရုံးဖွဲ့စစ်ဆေးနေပြီလို့ဩဂုတ်လတတိယပတ်ကတိုင်းဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ကိုတိုင်းရဲတပ်ဖွဲ့ကအကြောင်းပြန်ကြားပါတယ်ကလေးကိုစတုံးကသူ့ဖိုးစီပေးထားတယ်လို့ထွက်ဆိုတာရှိတယ်လို့တိုင်းရဲတပ်ဖွဲ့မှဦးစီးအရာရှိပထမတန်းအတူရဲမှုကြီးပါဝင်ကပြောပြပါတယ်။ဒါပေမဲ့ရဲတွေဘက်ကအကြမ်းဖက်ရိုက်နှက်တာမျိုးတော့မရှိဘူးလို့သူကညင်းဆိုထားပါတယ်
။ဟုတ်တယ်။အေးဖိုးကြီးဟုတ်တယ်ကျွန်တော်တို့ကျွန်တော်ဆက်ပါရှိတယ်တန်ပေးမယ်လို့ပြောတယ်။တန်ပေးမယ်ဆိုပြီးအဲ့မှာဝန်ဟန်နဲ့မဲ့တပါထိုးနေပြီလေအဲ့မှာရဲစခန်းမဖို့သေးဘူး။ဟုတ်ပြီတန်ပေးလိုက်ကြ။ပြန်လာကြပြန်လာမပေးဘူး။ပြန်လာပြီးရဲပိတ်တယ်။အင်ဂျင်နီယာကကျွန်တော်ရဲရနေပြီ။ပိန်လာမှုဖွင့်တာမဟုတ်ဘူး။ဒီကနေ့ရေစကန်ခိုးစစ်တယ်။ဒီဘက်ကြောင့်ဒီဘက်ညာဆိုပြီးခိုးစစ်တာ။ခိုးစစ်တာတို့ဒီစစ်တပ်ဘက်ကရှိရလို့ဒီရဲသားစစ်တွေရှိလို့ပြောတယ်။ရိတ်ကနှိမ့်တာတော့မရှိဘူး။ချုပ်ခန်းလေးထိတာရှိတယ်။တခုလို့အချုပ်ဦးသေးကိုစခန်းထဲမှာခိုးစစ်တာရှိတယ်။အဲဒီဘက်ကရေဘက်ကလည်းမမှောင်တော့ဘူး။မုန်းအဖွဲ့ပဲနေကိုခိုးစစ်တာတွေကအများမလုပ်သေးဘူး။ပြေတာနှစ်တာတော့မရှိဘူ
း။ဥပြုံးချိုကတော့သူ့ဂုံတိတ်ခါအတွက်ပိုက်ဆံပြောက်တာနဲ့ပတ်သက်ပြီးအမှန်တရားပေါ်စေခြင်းတလို့နောက်ထပ်သူတို့မြေဖို့ရိုင်းနှက်ခံရတာတွေထပ်မဖြစ်ဖို့ဆူတောင်းနေပါတယ်။
ကျွန်တော်တို့မှာဒီလက်လို့လဲစားတောင်းသူအလုပ်လုပ်နေတော့အခုလိုအထင်သေးတာကကျွန်တော်မှာဒါမှမလဲမရှိတဲ့ခါကျတော့လူတွေကအထင်နဲ့ဒါအတီးတော့အဲ့ဒီရဲ့ကျွန်တော်ရဲ့ဂုံချက်ဒီလေးကလည်းနည်းနည်းအဖတ်ဖြေခြင်းနဲ့တဘောလိုပါကျွန်တော်နောင်လာနောက်သားမျိုးကလေးလည်းရှိရှိအလိုလည်းမနစ်ချက်ကြအောင်မပြူကြအောင်အဲ့ဒီတဘောလေးနဲ့စစ်စစ်နေတာပါကျွန်တော်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းလင်းမယ်လို့ဒုအတန်ဖွဲ့သားတွေကပြောနေပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဝ
王亚吉在家教为主，第一么，左等家一样，三年当然先收起来，左等百姓当然是成功。虽然第二年嘛，我三年被说三年垃圾，左等被说三年垃圾，康克朗、舅舅、安静罗干的来王亚男生来买去的喽。比如一个聪明的 video 记者嘛嘞，他们人家姑娘应该的谁那样穿嘞？他们个女的们那长男应该的可能那样穿嘛嘞，男生来买嘞。第一精神我你妈那样三样没大人等用的就这样不有一年不帮三元一已经是 SDC 的半步顾你差别 Frontier 的妈呢封建性有内都把不帮电视打去吧然后不对妈呢三元男性家务配合去吧如果在精神我男性的一段接受而求电视吧另外几段命令也是把电视
video နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်မင်္ဂလာပါခင်ဗျာ VOE မြန်မာပိုင်းကနေပြီးတော့ဆက်လက်တင်ပြနေပါတယ်2020နိုဝင်ဘာလအထူးထူးရွေးကောက်ပွဲနဲ့ပတ်သက်လို့အထူးစီစဉ်တဲ့ကို VOE မြန်မာပိုင်းကအပတ်စဉ်တက်ဆက်ပေးနေရမှာဒီတစ်ပတ်မှာတော့ရွေးကောက်ပွဲနဲ့ COVID အလွန်မြန်မာစီးပွားရေးမြှုပ်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတက်ဆက်ပြီးတော့မှာဖြစ်ပါတယ်။ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာသက်သက်ခိုင်ပြည်သူ့ပါတီအထွေထွေအတွင်းမှုကိုရဲနိုင်အောင်နဲ့စီးပွားရေးပညာရှင်လည်းဖြစ် NLD ပါတီရဲ့စီးပွားရေးကော်မတီအတွင်းမှုဟောင်းလည်းဖြစ်တဲ့ဦးမင်းခင်တို့ပင်လည်းဆွေးနွေးထားပါတယ်။ Channel FFE ရဲ့ Editor ကိုမှုတက်ကစီစဉ်တက်ဆက်ပေးထားတာပါ။
အားလုံးမင်္ဂလာပါခင်ဗျာ2020ရေကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါရယ်ဒီစီစဉ်ကတော့2020ရေကောက်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးရင်းခုန်သွားကြတဲ့စီစဉ်ပဲဖြစ်ပါရယ်ဒီဘက်မှာတော့2020ရေကောက်ပွဲနဲ့ကိုဗစ်လိုမြန်မာစီးပွားရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါရယ်ဒီစီစဉ်ကိုဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါရယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့ပြည်သူ့ရှင်းဆောင်ပါတီရဲ့ဥက္ကဋ္ဌဒေါက်တာသက်သက်ခိုင်ပြည်သူ့ပါတီဖြည့်ဖြည့်ပြင်းမှုကိုရဲနိုင်အောင်ပတ်သက်စီးပွားရေးလေ့လာသူတွေဖြစ်ပြီးတော့NLD ဘဟုစီးပွားရေးကော်မတီအထွေထွေအဖွဲ့အငယ်ဦးမင်းခင်ဖြစ်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်ကျွန်တော်တို့ဓိကသွားမှာကတော့ဒီ2020ရွေးကောက်ပွဲနဲ့ COVID လုံမြမစီးပွားရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်မှာဆိုတော့ဟိုလက်ရှိချိန်မှာကျွန်တော်တို့ဒီ COVID ကြောင့်လည်းဒီနိုင်ငံတကာရောမြန်မာပြည်မှာရောကျွန်တော်တို့စိန်ခေါ်မှုကြက်ကြဲတွေရရှိရဲဘဲဘဲသွားနိုင်ငံရေးရစိန်ခေါ်မှုကြက်ကြဲတွေရှိရဲလူမျိုးရေးရစိန်ခေါ်မှုကြက်ကြဲတွေရှိရဲနောက်တစ်ခါဒီစီးပွားရေးရစိန်ခေါ်မှုကြက်ကြဲတွေရှိရဲပေါ့။အဲ့တော့ကျွန်တော်တို့ဒီမှာဆွေးနွေးမှာတော့စီးပွားရေးနဲ့ပတ်သက်တဲ့အားပို့ပြီးတော့ဆွေးနွေးမှာပေါ့နော်အခြေခံပြီးတော့အဲ့တော့ဒီစိတ်ကုံမှုချက်တွေကဘာတွေဖြစ်လာနိုင်လဲပေါ့နော်2020အလွန်မှာဒီကိုဗစ်ကြောင့်ဖြစ်လာနိုင်တဲ့စီးပွားရေးစိတ်ကုံမှုချက်တွေကဘာတွေဖြစ်လာနိုင်လဲဒါလေးကိုဆွေးနွေးပေးသင့်ဒီမှာအရင်ဆုံးတော့ကျွန်တော်အန်ကယ်ဦးမင်းခင်ကိုစပြီးဆွေးနွေးပေးသင့်တယ်ဆိုတော့အန်ကယ်စပြီးဆွေးနွေးပေးပါဦ
းဟုတ်ကဲ့ကိုဗစ်ကြောင့်ကျွန်တော်တို့လက်မတစ်ကတော့ကိုဗစ်ကိုတာဝယ်ရေးထိန်းသိမ်းရေးကုသရေးဒါတွေလုပ်နေရတဲ့အတွက်ကြောင့်ဟလာရင်းမြစ်တွေတုံးဆွဲရတဲ့စီးပွားတုံးဆွဲရတဲ့အတွက်ကြောင့်ဆိုတော့စီပွားရေးမှာအားမပြေနိုင်တာနောက်ပြီးတော့ကစီပွားရေးနှေးကွေးသွားတာရက်ချိုးဒီရက်ဆိုင်သွားတာစသဖြင့်နော်စီပွားရေးလမ်းကြောင်းပုံစံလေးပုံစံတစ်တစ်ခုပဲကိုကျွန်တော်တို့ကကြောင်းသွားမယ်တော့အားပေါ့ဒီအားပေါ့ဒါတွေနဲ့ရင်ဆိုင်နေရတာနော်ဒါမျိုးတွေကျွန်တော်တို့ကြုံလာရပြီပေါ့ရှေ့ဟိုတချို့နေပယ်ဒီမှာလဲထိခိုက်တာကမြင်နေရပြီအဲ့တော့ရှေ့လျှောက်လဲဒီလိုအခြေအနေတွေကျွန်တော်တို့လာတော့မယ်ပေါ့နော်အဲ့တော့လက်ရှိထိခိုက်မှုအလားအလာကတော့အဲ့ဒါလေးမြင်ရတယ်နိုင်ငံကမှာတော့အလားကြီးဟိုကျွန်တော်1930ကျော်40နီးပါးလောက်ကဖြစ်ခဲ့တဲ့အဲစီးပွားရေးပြက်စီးပွားပြက်ကကြီးကြီးဖြစ်မယ်လို့လည်းပြောကြတယ်ပေါ့နော်ဆိုတော့တကယ်လက်တွေ့ဘလောက်ထိချီအောင်မလဲဘလောက်ထိခိုက်မလဲဒါမပြောနိုင်သေးဘူးဒါပေမဲ့တိုင်ထဲမှာပဲစီးပွားရေးထိခိုက်မှုအလားအလာနဲ့အတူစီးပွားရေးဒီပေါ်မှာဟိုစပိန်ကောင်းယူနိုင်တဲ့အလားအလာတချို့လည်းကျွန်တော်တို့လောလောဆယ်တော့မြင်နေရတယ်เนาะအဲ့တော့ထိခိုက်မှုအပေါ်မှာမူတည်ပြီးတော့ ဘယ်လိုဘလာတုံ့ပြန်မလဲဒါမှမဟုတ်လာလာဖေကောင်းဘယ်လိုယူမလဲပေါ့နော်ဒါလေးတော့တရားစမ်းသစ်သုံးသပ်ဖို့တော့အချိန်ကျလိမ့်မယ
်တော့ဒီဘက်မှာတော်တော်တက်တက်ခံတစ်ချက်လောက်ဆင်းနေပြီပေါ့
ဟိုပေါ့ရှင်ဒီကိုဗစ်ကဟိုဒါတဘာဝဘေးအန္တရာယ်တွေမှာပါတယ်ပေါ့နော်ဒါကတ်ယောဂါကြီးဖြစ်တယ်ကမ္ဘာကတ်ယောဂါကြီးဖြစ်တယ်အဲဒါပေမဲ့တခြားကတ်ယောဂါတွေနဲ့တခြားအဲသဘာဝဘေးအန္တရာယ်တွေနဲ့မတူတဲ့ဟာပေါ့နော်အဲ့ဒါလေးကဘာလဲဆိုရင်ဥပမာနာကိစ်လို့ပြောလို့ရှိရင်အဲ48နာရီနဲ့82နာရီနောက်ပိုင်းဆိုရင်အဲ82နာရီအတွင်းဆိုရင်ဒါကယ်ဆယ်ရေးလုပ်ငန်းပေါ့နော်82နာရီနောက်ပိုင်းရောက်သွားတာနဲ့အဲဒါထူဟိုထူထောင်ရေးပေါ့နော်အဲပြန်လဲထူထောင်ရေးကိုစလို့ရပြီပေါ့အဲပြီးလို့ရှိရင်လည်းဒီနေရာအားဖြင့်လည်းကွက်ပြီးတော့မှထိရပါပေါ့ဥပမာတော့ဟိုအေယာဝတီတိုင်းနဲ့အနီးဝန်းကျင်နေထိရပေါ့အဲပြီးလို့ရှိရင်တော့အဲ့တုန်းကတော့လူတွေအများကြီးတည်ခဲ့တယ်တသိန်းနဲ့3000ကျော်တည်ခဲ့တယ်ပေါ့နော်ဒါတပါအဲဒါဒါဟိုအစိုးရရဲ့အစိုးရရဲ့ထုတ်ပြန်ချက်တွေရအဲ့လောက်တည်ခဲ့တယ်ပြီးရင် GDP ရပြောလို့ရှိရင်10000ကျိုင်လုံးလောက်ဆုံးရှုံးခဲ့တယ်ပေါ့နော်အဲသို့တော်လည်းအချိန်မြန်ဆန်တဲ့အတွက်ကိုမြန်မြန်တည်ထောင်လို့ရတယ်ပေါ့အဲပြီး2015ကျတော့လည်းဟိုရေကြီးတာပေါ့နော်ရေကြီးတာမြန်မာပြည်ထက်ပိုင်းကြီးတယ်ပြီးတော့အလဲပိုင်းကိုညွှေ့လာတယ်ပြီးလို့ရှိရင်အောက်ပိုင်းကိုရောက်သွားပြီးတော့မှဟိုအလွန်ဆုံးတစ်လလောက်ပဲကျတယ်ပေါ့နော်အဲ့တော့ကတော့ GDP ရဲ့ 3.8% ခန့်လောက်ဆုံးရှုံးတယ်အဲအဲ့လိုမျိုးရှိတာပေါ့ရှင်အခုကျတော့ COVID ရဲ့သဘောကတော့တစ်ကမ္ဘာလုံးဖြစ်တယ်အဲတစ်ကမ္ဘာလုံးဖြစ်တဲ့အတွက်ကြောင့်မလို့အဲတစ်ကမ္ဘာလုံးဖြစ်တဲ့အတွက်ကြောင့်မလို့နိုင်ငံတကာကူးသန်းရောင်းဝယ်ရေးတွေရပ်သွားတယ်အဲပြီးလို့ရှိရင်နိုင်ငံတကာအသုံးမဟုတ်ဒေတာတွဲမှာရှိတဲ့အဲဒီဒီဟိုပေါ့ရှင်အထုတ်လုပ်မှုခွင်းဆက်ပေါ့နော်အဲဒီဒီ supply chain တွေပေါ့ထုတ်လုပ်မှုခွင်းဆက်တွေတက်တော့ကုန်တယ်အပြီးလို့ရှိရင်စီးပွားရေးတွေပိတ်ထားရတယ်ဘာဖြစ်လို့လဲဆိုကြည့်လို့ရှိရင်အဲ covid ကိုကာဝယ်ထိန်းချုပ်တာကဒါကူးစက်မြန်ရောဂါဖြစ်တဲ့အတွက်စီးပွားရေးတွေပိတ်ထားရတယ်အဆက်ယုံလုပ်ယုံတွေပိတ်ထားရတယ်အဲပိတ်ထားတော့ဟိုဘာလို့ရှိလဲဆိုလို့ရှိရင်အယုတ်လက်မြတ်မရွေးထိတာပေါ့နော်စီးပွားရေးလုပ်ငန်းတွေစိန်ခေါ်မှုလို့ပြောလို့ရှိရင်ဟိုရပ်ထားရတဲ့အတွက်နည်းနည်းကြာမှပြန်ဆလို့ရှိရင်ဟိုပါပေါ့နော်အဲဘယ်လိုပြောမလဲဟိုပိန်းရန်ရှိနေကြတော့မရက်တော့ပေါ့နော်ဟိုစီးပွားရေးလုပ်ငန်းတွေဆိုတာ trade credit တွေဆိုတာရှိတယ်ဟိုဘန်အတိုးယူထားတာတွေရှိတယ်စသဖြင့်ပေါ့ပိန်းရန်ရှိတယ်ကမရက်တော့ဘူးဥပမာဆိုင်ကန်းငှားထားတယ်ဆိုရင်အဲငှားထားတာတွေကမရက်တော့ဘူးဆိုင်ကန်းကရောင်းရသည်ဖြစ်စေမရောင်းရသည်ဖြစ်စေဆိုင်ပိတ်ထားသည်ဖြစ်စေဒါပိန်းရန်တွေကရှိနေတယ်အဲပိန်းရန်တွေကဆက်ဆက်ရှိနေပြီးတော့မှဝင်ငွေမရှိတဲ့ကာလပေါ့နော်အဲဆိုတော့ခြုံပြီးတော့ပြောလို့ရှိရင်တစ်ကမ္ဘာလုံးမှာရှိတဲ့မိသားစုတိုင်းပေါ့နော်မိသားစုတိုင်းရဲ့ဝင်ငွေနဲ့ကာလဖြစ်တယ်ပေါ့ရှင်။အဲ့ဒီမှာမှကျမတို့မြန်မာနိုင်ငံကတော့အရင်ကဆိုလို့ရှိရင်ဟိုကျမတို့စီးပွားရေးတိုးတက်မှုနှုန်းက2017နဲ့2015ကြားဆိုရင်ဟို average ပေါ့နော် GDP ရဲ့ကျန်းမာတိုးတက်မှုနှုန်းက 9.6% ခန့်လုံးကြီးရှိခဲ့တယ်ပေါ့နော်။ပြီးရင်2016နဲ့2020ကြားမှာတော့ကျန်းမာ 5.1% ခန့်လုံးဒါ GDP တိုးတက်မှုနှုန်းရှိခဲ့တယ်။အရှိခဲ့ရာနေအခုတော့ဟိုဒီ 600% ခန့်လုံးကျော်ကနေပြီးတော့မှဒီ September လအရှိပိုင်းပေါ့နော်ဟို August လလောက်ထိကအဲ3.5%ခန့်လုံးကြီးကျနေပြီအဲပြီးလို့ရှင်ဒါဆက်ကြဖို့ရှိသေးတယ်ပေါ့အခုကဘာကျမတို့ကဒုတိယလိုင်းခံစားနေရတာအောင်ဒီဒုတိယလိုင်းကလည်းဘလောက်ကြီးကြီးမားမားတက်မြန်ဖြစ်မလဲဘလောက်ကျမလဲဘလောက်ကင်တွယ်နိုင်မလဲဆိုတာလဲမသိတဲ့ခါကျတော့ဒီ GDP တိုးတက်နှုန်းကအနှုတ်လက္ခဏာအကြီးကိုပြသွားနိုင်တယ်ပေါ့ရှင်ကျမတို့မြန်မာနိုင်ငံမှာတော့ဒါဆင်းရဲနှွန်ပါတဲ့လူဦးရေလည်းများတယ်အပြီးလို့ရှိရင်အရင်ကိုဗစ်မဖြစ်ခင်တုန်းကရင်ကျမတို့ကစီးပွားရေးအခြေခံနေစီးပွားရေးဟိုပါပေါ့ရှင်စီးပွားရေးလူမှုစီးပွားခွင့်မျိုးတိုးတက်ခြင်းကဟိုနှိမ့်ကျတဲ့တိုင်းပြည်ထဲမှာပါသေးတယ်ပေါ့ပါသေးတော့ဒီကမ္ဘာကယောဂါကြီးဖြစ်လိုက်တဲ့အချိန်မှာဟိုအထင်အရှားချင်းတူတူကျမတို့လိုဟိုဒီဒီခွင့်မျိုးမှုနှိမ့်တဲ့တိုင်းပြည်ကလည်းပိုခံစားရတာပေါ့ဖြစ်ချင်တော့လည်းအခုက2020ရွေးကောက်ပွဲနဲ့လည်းတိုက်ဆိုင်နေတော့ဟိုအစိုးရကြောင်းလဲဖြစ်မဲ့အချိန်ပေါ့နော်အဲဆိုလို့ရှိရင်ဒီ2020ရွေးကောက်ပွဲပြီးမှဘယ်အစိုးရပဲတက်တက်ပေါ့နော်အဲဒီစိန်ခေါ်မှုတော့ခါစီပြီးခံရမှာပဲဒီစိန်ခေါ်မှုကတော့ပြည်သူလူထုရောအစိုးရရောခါစီပြီးခံရမယ်အပြီးလို့ရှိရင်ဒီမှာဒုတိယပိုင်းမှာတော့ပြောပါမယ်ရှင်အစိုးရရဲ့အခမ်းအနားပို့ပြီးတော့မှအရေးကြီးလာပါတယ်ဒီအစိုးရတွေတကယ်အရေးချင်းရှိပြီးတော့မှတိုင်းပြည်စည်းဝါးရေးကိုစွန့်တင်နိုင်မဲ့အစိုးရမျိုးပေါ့နော်ပေါ်ပေါက်ဖို့တိတ်အရေးကြီးနေတဲ့ကာလဖြစ်ပါလိမ့်ရှင်
โอเค
โอเคเจื้อซุบครับเนี่ยสรุปกูเย็นหน่อยเอาเลยแต่เช็ดหลอกซื้อนิดไปบ่ครับพี่ปอมาเลย
โอเค
เจนเราอู้อู้เกี่ยวอ่ะอีนี่ดาโควิดดุติยาหลายปอนเนาะโควิดปฐมหลายมากูก็เจนเราไดฟีเยที่ IG เอซีบวายีอพอที่ไกลหมู่ที่ปิ้นทันเลยลูกเปียวรู้ยาอุ้มมาสรุปเลยสร้างรู้อีโรงงานสรุปเนาะดาดูว่า72ยาไกลโหลหลอกที่ไกลกว่าเลย เราจะโน้ตดีดีเวซามุลงงานในสุรุษีงานเสร็จชาวยาไก่นู่นที่ไก่ตัวเลยเราบีโร่ดีเจโน้ตซึ่งกูเข้าลงงานในสุรุษีงานเสร็จเนี่ยไก่นู่นที่ไก่ตัวเลยแล้วอันนี้ที่ไก่ตัวถ้าพระมาไลดีกูดูเรียไลในสิ่งเต็มมาสู้รูปย้อนหนึ่งพระมาไลมาสุรุษีเลยใส่ดูยี่การนาสุรุษีสั่งเรียไก่นู่นลองจ้าเส้นตัวเลยรูปย้อนเลยกูปูบีโร่ เจ้าเสียเก่าหนาดีดูเดียวสายดีเราจะรู้ดีสายดูยี่ดีนั่นนี่พ่อแม่เองเราจะรู้สายดูยี่ดีนั่นนี่เขาเสียยาไก่นัวนี่คนเสียยาไก่นัวดีเดี๋ยวไหนเราตัวเดี๋ยวไหนนั่นดีคู่จำลายยาตุลุสีคู่เสมาสูเรตเนื้อจะกูไปทำเดียวเสียชีนี่แม่สูยี่ดีอาร์เอจูเซตีเจ้ารู้ไหนเงาบ่มาแต่จีเล่ย์แม่รู้เจ้ารู้นี่เนี่ยอยู่สาร เจ้าโน้ตในเงาลงลงได้ดูได้คนเสียยาไก่นู่นดีแต่เจ้าโน้ตดีเลยใส่ดูยี่ตานาบ่ที่คนนี้อะไรจีเล่ปีนุ่ยเพี้ยนนี่เลยด้วยดีรู้ด่าพิเคนเนี่ยสูยเราเจ้าโน้ตได้ปีเอซีวายอีกปุ๊บที่ไก่หมูดีอันมาแต่พิธามาพิเดอด้วยเนาะเนี่ยที่อันนี้ท้าวต้องได้รู้สิเจ้าโน้ตได้ปีอด้วยซีวายอีกอันมาแต่จีมาเลยใส่ข้อมูยี่ใส่เนี่ยบีเนาะดียี่ใส่หมู
จอร์แดนไม่มุ่งสู่ยินสุดว่าเราจะได้ใครจอร์ดูจอร์แดนดีเนาะจะรู้ตาลงเนี่ยสุดที่มุ่งอาวุธยูบีโร่สุยาประตูเวทจะได้บ่เนาะสุยาปีดูลงงานสิตัวยูบีโร่ที่อาวุธจอร์แดนไม่เอาจูบันสองเอียมเอเชนที่นี่ดูจอร์แดนเนี่ยเปลี่ยวรูปอ่ะโอเคสำหรับดีเนียมาสำหรับเนเนลี่เอเอุ้มิ่งสุดเชฟเดียวไม่ไม่ชนะเลยสำหรับเอเอโดว่าจะมาเลยดีสุดที่ความรู้ได้สีดำในดูช้าคนนั้นเนี่ยสีดำในดูสุดเชฟเลยป่าว
สำหรับดาวเรืองนั่นเลยพูดว่ามาบลูคนนั้นเลยที่ไหนเนี่ยสุราลีโตไปดูยามได้ที่เช่นว่าสำหรับเช่นนั้นเราจะรู้เลยที่สุยาเกตัวนี้ที่เช่นกันเนี่ยบัวร้ายบอกว่าคู่กูเนี่ยต้องได้ไปดูยามแล้วนะได้ที่เช่นเราไปดูยามเลย
โอเคคู่ที่คุณอาจารย์ดรสุขัยนิสุนีกาลุเป็นที่คู่บิ๊กตาตบว่าเบียนี่มาจันนรุจันนรุเนี่ยมาเข็บไปเข็บมาไม่จงหูเลยอันนี้ไปอาจารย์สามีช่วยไปทำมาช่วย อามาไม่ยุ่งไม่เชื่อที่ใจเปลี่ยนที่ใจเจได้เรียนเนี่ยชีเรียนที่โอ้ชีเรียนยิ่งมีอารมณ์อะไรตัวเป็นที่ใจในในคำพูดเช่นนี้ที่นี่เราอีกประมาณจันนรุที่เราได้จงที่เราเคยมาเนาะเราเนี่ยมาที่มาปัตมาจงเราไปเปลี่ยนเรียนมาเช่นนี้เรา ที่นี่มาจันนรุบลูต้องเจออะไรเราเล่าสุดสิ้นใจอะไรการีอาจันนรุเปลี่ยนทางเขาลองทูนะเนาะตรีบีราพิลาแล้วพิลาเลยก็จะเราดาวุเวลาเป็นงานก็จันนรุเอางี้ชิวในเงี้ยอยู่เป็นเนี่ยคนยิบีเรื่องเดียวกันเนาะสรุปคุณละสิวายเนี่ยมาเก่าในเงี้ยลูกยี่อายามาบาลีเปลี่ยนเนี่ย ผู้อ่านเนี่ยจะไปรู้อาตาจะไปรู้อะไรที่ดูยิ่งละยิ่งสิยิ่งใส่เนี่ยอะไรกูอะไรเราบางเรื่องมันอะไรก็สาบเนาะไอ้ดูดูว่าไม่คุยยาละเนี่ยกูเจ้าเลี้ยงตรงจัดตัวตัวบุ๋มเนาะเขาเราดูเราอันนี้จะไปเขาเราดูที่นอกที่เนี่ยนอกจากเลยกับมาที่เราไปยาดูเจ้าเลี้ยงที่เป็นยาดูเต็มหูดูอะไร เอออะไรปีละไหนเนี่ยที่กบิลูกเบตบอกว่าเบียนดีมิวมิวเนาะที่เราสู้อยู่ดีกันจะมาลงมาลาไหนดีลาไหนดีเราจะได้กูจูมีนดีเราชงงมีเปลี่ยนเสมอเช่นเจ้าบิลูอยู่ซะแล้วก็ชงจอมเองคนนี้เนาะที่ว่ายมาเลยลาดูแกวันลูกเดียวโอเคเอาน้องที่เชื่อกับบ้านนี่คือน้ำมี
เราจะบอกแล้วที่ดีสุยานี่ดีที่ดูสิ่งของมือเชื่อกันนี่เป็นปงเดียวมาว่าทุกคนเนี่ยต้องเตะที่หัวชีมาแล้วเนาะอันนี้อะไรอันนี้โอ้อะไรก็เราจะทุกคนเนี่ยด้วยเนาะกูที่เราจะรู้จุดเด่นจะเชื่อมีตรงเดียมมือเดียวเนาะมีตรงเดียมมือเดียวโปรเอ็กซ์เจ็บเองก็จะรับอันนี้ดีเลยทุกคนเนี่ยด้วยเนาะเราต้องทำมาเป็นมีเอ็กซ์เจ็บบอกเราเพื่อนเรามาต้องมีอะไรชีมมือเจ้าหนี้ละแต่จุดเด่นสิ่งเก่ง
เราต้องเรียนในส่วนที่เราคุ้นกันว่าที่ไงในมือเราอะไรดีๆ So di sini kau mahu ni jadual terkhan itu kau ye nak orang tu kita sedar usir lah ni.
แต่ละท่านนะครับแต่ละท่านนะครับที่จะเกิดสิ่งนี้ก็ได้เลยเออเลสซี่สู้ยาลูกเจ้าลูกสิ่งโควิดมาไม่ค่อยบุกบ่เนาะเออโควิดมาแต่งงานน้องวันลูกมุสีบ้าพ่อมีตัวใจอยู่อายุสั้นมุอันเนี่ยเกี่ยวอะไรเช่นอายุสั้นมุไม่ใช่ตลอดเลยตอนจะมาเปลี่ยนจะมาเออบางทีลูกเลสุดอ๋อในงานเราแต่งงานปกว่าดีดีอันนี้อันนั้นยาปฏิเสธอันเนี่ยยิ่งใช้อยู่สั้นใจละบ่เนาะสุดอ๋อแอนดี้สู้อะไรก็อ๋อสั้นใจก็มาจีรอ อันที่สุดลูกเต้นนักกูคงไล่จ้าละบ่กูไล่จ้าไปแล้วลูกมุสีบ้าพ่อมีตัวใจจริงโอ้โอ้สาวแม่ลูกโอ้สาวเนี่ยข้างกันนะเปลี่ยนไม่ว่าเลยที่สู้ยังมาเลยแล้วสิสู้ยังมาที่จ้าเรามาคุยกับยังชิดใจข้าจ้าเราคุยกับชิดใจเฉยมาโอ้คุยกับอีกโก้กาวเวทิ้งช่วงเช่นดีสีบ้าเอ๋ยลูกมุเอ๋ยโอ้ได้กูไปแล้วที่ใกล้สีละชิดใจข้าจ้าเราโอ้โอ้ปูสู้กูนะบ่เนาะปูบีเรามาสู้กูมาเลยสิจ้าเราจะมาเนี่ยต้องได้เช็ดปะที่งานเนี่ยส
ဒီအကျွန်တော်ဒီကိုဗစ်ဖြစ်တဲ့အတွက်အစိုးရအနေပြီးတော့ဒါဒီအခက်အခဲတွေကြော်လာဖို့ဆိုပြီးတော့အကူအညီအထောက်ပံ့နေပေးတယ်။အပေးဖို့ကြိုးစားရပေါ့နော်။အဲဒါသူဥပဂံကြီး S1 ဆိုပြီးတော့သူတို့လုပ်တယ်။အဓိကပြောချင်တာကတကယ်အကူအညီထောက်ပံ့တဲ့အခါမှာတကယ်ဘာတွေလိုနေတာလဲဆိုတာသိအောင်လုပ်ဖို့လိုတယ်။တကယ်လိုနေတဲ့အကူအညီလည်းပေးဖို့လိုတယ်။ဥပမာဆိုပါတော့အထက်ချုပ်စက်ရုံတေရုံအလုပ်သ ตัวนี้ได้ในอาลากุนีเลยส่วนเนาะดีอาดีสุขะเบกะจีเนาะเนี่ยดูตัวลงงานชิงเบกะนี่ที่ตัวตะเกลุอัจฉะบ้ามาโหเส้นตะแซ่นแน่นแต่ตัวเนาะลงงานชิงลุอัดนี่อาดีดีอัจฉะแท้โหจ่อตั้วบ่ด้วยปาละตะคู่อะด้วยต้องขันทางไหนมูอะด้วยกูตัวปอลิซีอีอ่ะเนาะตัวตัดตาไหนแม้อ่ถอดตันงวยจีอ่ะตัดตาไหนแม้อ่ถอดตันลูเนี่ยไอ้เฉยมาเนาะตะเกอณีทากู เนี่ยมหัศจรรย์ตะกุนีบ่คุณยาတော့มันเนี่ยตลอดตะเกลุอัดเตะตะกุนีမျိုးမဟုတ်ဘူးတကယ်လူအပ်တဲ့ပမာဏမျိုးမဟုတ်တဲ့အတွက်အဲကျွန်တော်လူချင်းနဲ့အဲရလတ်လည်းမရဘူးအဲ့တော့အရေးကြီးတာဒီတကယ်လုပ်ငန်းရှင်တွေနဲ့တော့ဒူးတိုက်ဆွေးနွေးပြီးတော့တကယ်အနေထားကိုနားလည်အောင်လုပ်ပြီးတော့တကယ်ပြောင်းလဲသွားအောင်ကိုကြီးထောက်ပံ့မှုမျိုးကိုဆောင်ရွက်ဖို့လိုတယ်လို့ ကျွန်တော်ဒီတတိယမေးခွန်းကိုသွားတင်တယ်ဒါတတိယဒီပိုင်းမေးခွန်းပေါ့နော်ဆိုတော့ဒီမှာဒီမေးခွန်းကတော့ကျွန်တော်ဒီကျွန်တော်2024အလွန်ကိုညွှန်ပန်းပြီးတော့မှဟိုပုံစံစနစ်စနစ်တွေရှင်နေပေါ့ဆိုတော့ဒါကတော့ကျွန်တော်ဒီလိုစိန်ခေါ်မှုတွေကိုဆွေးနွေးသွားတဲ့အထက်စိန်ခေါ်မှုတွေကျွန်တော်တို့ရှိရဲ့အချက်တဲတွေရှိရဲ့မြန်မာစီးပွားရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့ဒါတွေကိုဒီဘယ်လိ
ရင်လို့ဆက်ပြောနေလို့ပါခင်ဗျာ
လူလူဘွားအဓိကလုပ်ငန်းလမ်းစဉ်68ရာဆိုပြီးတော့မှကျွန်တော်တို့ပြည်သူလူထုအစီရင်ခံတင်ပြထားပါရှင်ဘာဖြစ်လို့လဲဆိုကျွန်တော်တို့ကဒါ programmatic party ဖြစ်တော့လေတော့အဲ့ထဲမှာကျွန်တော်နိုင်ငံတော်ရဲ့အခမ်းကဏ္ဍကိုကျွန်တော်အဓိကပြောချင်ပါရှင်အခုချိန်မှာတော့ဟိုနိုင်ငံတော်ကထူမပေးရတော့မှာပေါ့နော်တော့ကျမတို့ဟိုမှာဒီခုနဦးမင်းခင်ပြောခဲ့တယ်လို့ပဲဟို proactive stance ယူတာပေါ့ရှင်ဟိုမဖြစ်သေးခင်ဟိုကြိုတင်ပြီးဘာလုပ်မလဲဆိုတာပေါ့နော်ဆိုလို့ရှိရင်ကျမတို့ကကိုဗစ်နဲ့အတူရှင်တွဲထူရမြတ်မြန်မာစီးပွားရေးဆိုပြီးတော့မှာကျမတို့ဒါလည်းအခမ်းကဏ္ဍတစ်ခုထည့်သွင်းထားပါရှင်ထည့်သွင်းထားတဲ့အချိန်မှာအဓိကတော့လုပ်ငန်းလမ်းစဉ်အစိုးရရဲ့နိုင်ငံတော်ရဲ့ဝင်ငွေပေါ့နော်။အဲဆိုနိုင်ငံတော်အနေနဲ့တော့ပြီးခဲ့တဲ့ပြည်ထောင်စုလွှတ်တော်မှာလည်းဟိုဒီချီးငွေတွေတော်တော်ရပါတယ်။ concessional loan တွေပေါ့နော်။တော်တော်ရတယ်။ US dollar 2.5 billion ဆိုနည်းတာမဟုတ်ဘူးပေါ့နော်။ဟိုဒါတွေကိုကောင်းကောင်းအသုံးချတတ်မယ်ဆိုရင်လည်းဒါတော်တော်လေးတိုင်းပြည်စည်းဝါးရေးကိုအတွက်ကိုဟိုပါပေါ့။ဟိုနှိုးဆွာတာဖြစ်ပါတယ်ရှင်။နေရာသားငါကန္တာအခွင့်အလမ်းဖြစ်ပါတယ်ရှင်။နောက်ဥပမာဒါတကဘာလုံးမှာမိသားစုတိုင်းဝင်ငွေနဲ့ကာလဖြစ်တယ်အဲ့ဒါကြောင့်မလို့เนาะအဲ့ဒါကြောင့်မလို့မလုံအပ်တဲ့ပစ္စည်းတွေမဝယ်ဘူးပေါ့အမမဆိုမလုံအပ်တာကိုမတုံးကြအောင်ပေါ့เนาะအဲဒါပေမဲ့စားတောက်ကုံကတော့စားနှံ့ရိတ်ခါကတော့လူတိုင်းတုံးကြအောင်ဟိုကိုတဝန်းတစ်ခါတော့ဝဝအောင်ဝယ်စားကြအောင်ပဲပေါ့เนาะဆိုတဲ့ခါကျတော့ဒီလေယာသားငါကန္တာကကျွန်တော်တို့အတွက်အခွင့်အရေးလို့အခွင့်အလမ်းလို့ကျွန်တော်ယူဆပါတယ်ရှင်အဲလိုပြောင်းလို့စီထွက်တီးနန်းပြီးရေထွက်ဟိုပါပေါ့ရေထွက်ဟိုသားငါပေါ့เนาะပြီးလို့ရှိရင်ရာဘာနဲ့တစ်တီးဝင်လာပေါ့เนาะအဒါရီကိုကျမတို့အာယုံဆိုင်ရမယ်နံပါတ်1ကနံပါတ်2ကအခြေခံအဆောက်အဦလုပ်ငန်းတွေပေါ့အခြေခံအဆောက်အဦလို့ပြောလို့ရှိရင်ဒါ ngwe ri myai le pa de pi lo shin tai ji le phun myo to de me a sha myan lan ma ji lo myo tyu myan ma si bwa yi sin chan lo myo kalatan kalatan bat song si man gain lo myo da myo ri pwin lin nyin da mu shi shi ne di a so ya ne publica ne pu paung saung yet de ni lan ne paw no da pi rin lou ngan shin ni le a lou kai pwin lan ya nai ne ni lan ne pho saung na myo paw no pi lo shin number 3 wa lo jama lo wa taba wa tyan sa ta ထုတ်လုပ်တာတွေပေါ့အဲ့ဒါတွေကိုကျမတို့ဒီ now လုတ် အရှင်နေပေါ့နော်ဒီဝန်ထမ်းတွေကိုလုတ်သမားတွေလည်းပါတယ်ပြီးလို့ရှိရင်လည်းသမားတွေနဲ့ပေါ့နော်အသေးစားပညာရှင်တွေနဲ့ပြီးလို့ရှိရင်ဒီ
ဟုတ်ကဲ့ဟိုကိုကျန်တဲ့အဒီပေါ်မှာကျွန်တော်ဆွေးနွေးပေးပါဦးဒီစိတ်ကောင်းမှုတွေလို့ကြော်ရမယ်ဆိုတာလည်းပတ်သက်ပြီးတော့เนาะတကယ်တမ်းပြောရရင်เนาะသွားကျွန်တော်ပြောသလိုကျွန်တော်တို့တိုင်းပြည်ဂျီဒီပီရဲ့30%ဒသမ8ရာခိုင်နှုန်းဒီနေရာဆိုင်တူကြီးကဏ္ဍထုတ်ထုတ်တာဖြစ်တယ်ကျွန်တော်တို့မှာရှိရဲ့ဒီဝါခ်ဖို့စ်ပေါ့เนาะအဲ့တော့ဒီအလုံးလုံးတဲ့အင်အားရဲ့80%ရာခိုင်န အစိုးရခက်ကနေပြီးတော့ဒီကနေ့အချိန်ကြီးပဲဆိုပါတော့လေယာစိုက်ပျိုးရေးကဏ္ဍကိုတိတိယောက်ယောက်အာရုံစိုက်ပြီးရင်းနှီးမြှုပ်နှံခဲ့ရမှာမရှိဘူးဥပမာဆိုပါတော့သူနာနိုင်ငံနေဆိုလို့ရှိရင်ကျွန်တော်တို့မြေကြီးပါစမ်းတတ်တရားလူမျိုးစပါးเนาะပံ့ပိုးပြီးရယ်လေယာသွားအမှုတွေပံ့ပိုးပြီးရယ်ချင်းွေပြီးရယ်ဈေးဘက်ရှာပြီးရယ် A to Z အစဆုံးလုပ်တဲ့အဖွဲ့အစည်းတွေရှိတယ်ကျွန်တော်တို့တန်းကြီးမှာခုချိန်ထိလွတ်လပ်ရေးရပြီးလာတာနှစ်ပေါင်း80ကျော်သွားတယ်အဲ့လိုအဖွဲ့အစည်းမျိုးမရှိသေးတဲ့အတွက်အဲ့လိုအဖွဲ့အစည်းမျိုးတွေဖြစ်လာမှာအဲ့ဒီအဖွဲ့အစည်းတွေ independent နဲ့ဖြစ်ဖို့လိုတယ်တေချာလက်ထိအောင်လုပ်နိုင်ဖို့လိုတယ်ဒီလိုအင်အားတွေနဲ့အကြမ်းင်းပြောရင်လေယာဉ်စိုက်ပျိုးရေးကဏ္ဍကိုကျွန်တော်တို့တက်လာအောင်လုပ်ဖို့လိုတယ်လေယာဉ်စိုက်ပျိုးရေးကဏ္ဍနဲ့ချိတ်ဆက်ပြီးတော့အသေးစားအလတ်စားပေါ့ဒါကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းတွေဆို90ရာခိုင်နှုန်းဒီအသေးစားအလတ်စားတွေဖြစ်တဲ့အတွက်ဒီအသေးစားအလတ်စားတွေလုပ်ငန်းတွေတူးတက်လာအောင်လို့ဒါကျွန်တော်တို့ကရှင်းလင်းရေးပြရမယ်ဒီပညာတွေပံ့ပိုးပြရမယ်အဲလိုဒီလုံထုံးတို့ကြီးတွေခေတော့ပြဖို့လိုတယ်အဒါမျိုးအားတွေကျွန်တော်ဆောင်ရွက်ဖို့လိုတယ်အားလုံးချုပ်ပြီးပြောရရင်တော့ကျွန်တော်တို့ဒီအစိုးရလုပ်ငန်းရှင်ပညာရှင်အားလုံးညှိနှိုင်းပြီးတော့ကျွန်တော်တို့တိုင်းပြည်အတွက်အကောင်းဆုံးအဖြေဒီပါလေအကောင်းဆုံးမဟာဗျူဟာဒီပါလေဆိုတော့ဟာဘူးဒါကျွန်တော်တို့ညှိနှိုင်းဆောင်ရွက်ဖို့လိုတယ်အဲကျွန်တော်တို့ပြည်သူပါတီအနေနဲ့ကတော့2020ရွေးကောက်ပွဲအလွန်မြှော်မှန်းချက်ဒီတနိုင်ငံလုံးရဲ့အကျိုးစီးပွားကိုပေါ်ဆောင်နိုင်တဲ့အမျိုးသားရေးမဟာဗျူဟာတရက်ရှိဖို့လိုတယ်ဒီမဟာဗျူဟာကိုရွေးကောက်ပွဲမှာနိုင်ဒီဖြစ်စေရှုံးဒီဖြစ်စေနိုင်ငံရေးပါတီတွေအားလုံးဟိုတိုင်းပြည်အတွက်ဆန်းဆောင်နိုင်တဲ့ပုံစံတွေအားလုံးအဖွဲ့အစည်းတွေအားလုံးပါဝင်ပြီးဒီဆွဲပြီးညီညွတ်ညွတ်ဆောင်ရဲမှကကျွန်တော်တို့တိုက်ပြီးဒီကိုဗစ်အကျက်တဲရနေရုံးတက်ပြီးနောက်တစ်ချိန်မှစီးပွားရေးရဖွံ့ဖြိုးတဲ့နိုင်ငံဖြစ်နိုင်မယ်လို့ကျွန်တော်အနေနဲ့အဲ့လိုပြောချင်ပ
ါဟုတ်ကဲ့ဟုတ်ကဲ့အငယ်ဦးမင်းတို့တစ်ချက်တော့ဆွေးနွေးပေးပါအောင်ခင်ဗျာ
သူကကျွန်တော်ပြောခဲ့တာလေးရောခုနပြောသွားတာလေးတွေဆက်ဆက်ပြီးတော့နိမူဝါဒဘိုင်းရောမဟာဗျူဟာဘိုင်းရောကျွန်တော်တို့ပြောချင်တယ်တကယ်ကလေကျွန်တော်တို့ကဟိုတိုက်ပြေးဖို့သွားမယ်ရှစ်လာမယ်နှစ်30 50 100ပဲသွားမလဲဆိုတော့အပြောမြင်မြောင်းမှန်းချက်မျိုးနဲ့အဲ့လိုမြောင်းမှန်းချက်မျိုးချပြီးတော့အခုကြုံလာရမယ်ကျွန်တော်တို့နှစ်ရေတွေ့ရေချိန်မှာကြုံလာရမယ်အခုလိုပြန်နေရတယ်ဟုတ်လားဟိုကနာပြောခဲ့တဲ့အရင်ပြောခဲ့တဲ့သဘောကပြန်နေရလို့ဟာမျိုးဒီအကောင်းဘက်ကလာနိုင်တဲ့စိုးကျိုးပေါ့နိပညာအရန်ပြောင်းလဲတိုးတက်တာရဲ့စိုးကျိုးတွေဒါတွေကိုရေရှိပလို့ရင်ဆိုင်သွားမလဲဘယ်ကိုသွားကြမလဲဆိုတော့ဟိုအမြော်မြင်အောက်မှာဟုတ်လားချသင့်တဲ့ဘဝဒဒီမှန်ချက်ချပြီးတော့ဟလာကျွန်တော်တို့တကယ်လို့လုံလောက်တဲ့သင်္ကန်းသာဟိုယူနိုင်ရင်ပေါ့လေနော်ဒါလုံလောက်တဲ့သင်္ကန်းသာယူနိုင်မလားမယူနိုင်မလားဆိုတော့ကျွန်တော်လက်ပြောတတ်သေးဘူးတော့တချို့ယူနိုင်မယ်တချို့မယူနိုင်ဘူးဟလာလက်တွေ့ဟလာလက်တွေ့တွန်းအားဖြစ်လာမလားဒါလည်းစောင့်ကြည့်အောင်မယ်သို့တော့ အဲ့ဒါလိုအမျိုးအမြင်နဲ့ညီမှန်းချက်မျိုးမူဝါဒမဟာဗျူဟာချပြီးတော့နော်အင်အားကိုစုစည်းပြီးတော့ဆိုတော့ဟိုကိုရဲတဲ့အောင်ပြောဆိုပါပဲအင်အားကိုစုစည်းပြီးတော့ကျွန်တော်တို့ဟိုတုံ့ပြန်နိုင်မှုရေကြိုတင်ပြင်ဆင်နိုင်မှုရေခြေကိုတောင်းနိုင်မှုရေလို့ရပေါ့အဲ့ဒီမှာရေးကြည့်ရတဲ့ချက်ကဘာလဲဆိုတော့ဒါကတော့ဖြစ်တင်တယ်လို့ယူဆတာကိုပြောတာပေါ့နော်ဒါပေမဲ့ဟိုမဖြစ်ဖြစ်အောင်လုပ်ဖို့လိုတာတွေကလက်တွေ့ကြဖို့လိုတယ်လက်တွေ့ကျွန်တော်တို့ဘာတွေဖြစ်နေလဲဘာတွေရင်ဆိုင်နေရလဲကျွန်တော်ကဏ္ဍတစ်ခုချင်းနဲ့ခြုံပြီးပြောချင်တာပေါ့နော်အဲ့လားလက်တွေ့ကြကိုယ်မှာဘာဖြစ်နေလဲဘာလိုလာမလဲနော်ဒီရှိဘာဖြစ်လာမလဲဆိုတာကိုလက်တွေ့ကြအခြေအနေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဟိုပြင်ဆင်တုံ့ပြန်နိုင်မှုလိုပါတယ်နော်အဲ့ဒီအတွက်လည်းပဲကျွန်တော်တို့ရှိတဲ့အင်အားပေါ့နော်အင်အားကိုစုစည်းပြီးလုပ်နိုင်မှုလိုတယ်ဥပမာဆိုပါတော့ကျွန်တော်တို့မှာဟလားဟို social capital လို့ပြောလို့ရတယ်ဟလားလူမှုရေးအင်အားကျွန်တော်တို့မှာရှိတယ်တော့အားလုံးကပြောကြတယ်ဆိုကြတယ်ဟလာဟိုနိုင်ငံရေးနဲ့စီးပွားရေးနဲ့တိုင်းပြည်နဲ့ချုပ်ခြေပြီးတော့ဖြစ်နေရတဲ့ကိစ္စတွေကကျွန်တော်တို့အင်ကားမှာနေတိုင်းရှိနေတာဟုတ်နော်အမြဲပတ်သက်နေတယ်ဒါသူများနိုင်ငံနေမှာဒီလိုမဟုတ်ကြဘူးသူနိုင်ငံနေမှာသူပြင်ဖွံ့ဖြိုးတဲ့နိုင်ငံနေမှာသို့တော့အဲ့ဒီသူတို့အတွက်ဟိုအားသာချက်ဆိုမယ်ကျွန်တော်တို့ဒီမှာအားနည်းမှုရှိဆိုအားသာချက်လည်းရှိတယ်အားလုံးကလူတွေအားလုံးကဒီပေါ်မှာတုံ့ပြန်နေရအောင်နော်အဲ့ဆိုအမြဲတမ်းနေတိုင်းကိစ္စအတင်းမှာတိုက်ပြီးနေချီတဲ့ကိစ္စတွေပါနေ။ပါနေဒီဟာဒီလိုဟာမျိုးဒီလိုအသာချက်မျိုးကိုကျွန်တော်တို့ကကြောက်အောင်ယူပြီးတော့နော်။လက်တွေ့ကြကြကဏ္ဍတွေကိုရွေးချယ်ပြီးကျွန်တော်တို့သွားမယ်ဆိုရင်ဖြစ်လာနိုင်တာပေါ့နော်။အဲ့လိုပဲဟိုကျွန်တော်တို့နိုင်ငံရေးပါတီတွေအခြားအခြားသောဖွဲ့စည်းတွေကလည်းလက်တွေ့ပေါ်လာမယ့်အခင်းချင်းပုံမှာဘယ်လိုဟလာရင်ဆိုင်မလဲဘယ်လိုဒီပုံမှာဘယ်လိုဟိုတုံ့ပြန်မလဲဟလာဘယ်လိုအခြေအနေကိုသွားမယ်ပေါ့နော်ကျွန်တော်ယုံကြည်တာကတော့အားလုံးမှာသူစွာရှိတယ်ဟုတ်လားလိုအပ်တာကဘာလဲဆိုတော့သူတို့ဆိုင်ရာသူ့နေရာနဲ့သူလုံနိုင်ကြနိုင်နဲ့ဆွမ်းဆောင်နိုင်တဲ့အခွင့်အရေးတွေရဖို့ပဲလိုတယ်စီးပွားရေးလူမှုရေးနိုင်ငံရေးကဏ္ဍအပြည့်အစုံမှာအဲ့ဒါမျိုးရအောင်ကျွန်တော်တို့ဖွင့်ပေးနိုင်မယ်ဆိုရင်ခုနရေးချယ်ပြီးပြောသွားတယ်ဟုတ်လားချိန်ကအဆောင်ဖြစ်ဖြစ်လေယာသားကအဲ့ဒါတစ်တော့ကဏ္ဍတွေဖြစ်ပေါ့နော်အဲ့လိုမျိုးအားသာချက်ဒီပုံမှာဟိုဟိုချိန်ဟိုယူပြီးတော့သွားအမြော်မြင်နဲ့ပေါင်းဆက်ပြီးတော့လေဟိုအင်အားကိုစုစည်းသွားနိုင်မှုတော့ဟိုပြင်ဆင်ပြီးတော့လုပ်ကင်ပြင်နေဒါမှလည်းကျွန်တော်တို့ဟိုဟိုရှင်းတာနိုင်မယ်ဘလားပို့ပြီးတော့ကောင်းတဲ့အခြေအနေတစ်ခုကိုအခွင့်ကောင်းယူပြီးတော့ဖန်တီးနိုင်မယ်လို့ယူဆပါတယ်ဟုတ်ကဲ့
ကျေးဇူးပါကျွန်တော်တို့ရဲ့အစီအစဉ်ကတော့ချိန်ရက်ကနေတက်တာဒီမှာပဲညနာမှာဖြစ်ပါတယ်အဲ့တော့ကျွန်တော်ပေါင်းဆက်ပြေးပြကြရဲ့အဲ့ဒီဦးမင်းကင်းဒေါက်တာတက်တက်ခိုင်းကိုရဲနာတို့ကိုသူပဲကျေးဇူးတင်တာပြောလိုပါတယ်နော်အားလုံးပဲကျေးဇူးပါခင်ဗျာ
အမေမင်းသားပိုင်းတို့ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကချိန်ညာပေးသွားမှာဖြစ်ပါတယ်ကမ္ဘာမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းဟာ3သိန်းခွဲကျော်နဲ့အများဆုံးဆန်းကျင်တင်နိုင်ခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကပြောပါရယ်။ဈေးနေရတော့နေ့စဉ်ကူးစက်မှုအသစ်ရဲ့3ပုံ2ပုံဟာဥရောပတိုက်ကဖြစ်ပြီးတော့ကူးစက်သူ 3,900 ကျော်ရှိပါရယ်။ John Hopkins တက္ကသိုလ်ရဲ့ဈေးနေရတော့ကမ္ဘာမှာ COVID-19 ရောကူးစက်ခံသူ 36.8 သန်းကျော်နဲ့တည်ဆုံးသူ 1 သန်းကျော်ရှိသွားပြီဖြစ်တယ်လို့ပြောပါရယ်ခင်ဗျာ။အင်ဂျင်နိုင်ငံမှာလုံခဲ့တဲ့14နာရီအတွင်းနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ9,300ကျော်ရှိတာကြောင့်စူပါဗိုင်းရပ်စ်ကူးစက်သူ9,400ရှိသွားပြီလို့အင်ဂျင်နိုင်ငံကအတည်ပြုပါရယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအင်မီဒိုရဲ့တောင်ပတ်မြက်ခင်းမှာဒီနေ့လူရာပေါင်းများစွာတက်ရောက်မဲ့အခမ်းအနားတစ်ခုကိုစီစဉ်ထားပြီးအဲ့မှာမိန်ကွန်းပြောကြားသွားမှာဖြစ်တယ်လို့အမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူတူက VOA ကိုတီးပြီးပြောကြားလိုက်ပါရယ်။ဒါဟာသမ္မတထရမ့်အနေနဲ့ပြီးခဲ့တဲ့ပတ်ကဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့ကြေညာပြီးတဲ့နောက်လူကိုယ်တိုင်ပထမဆုံးတက်ရောက်မဲ့အခမ်းအနားဖြစ်ပါရယ်ခင်ဗျာ။နဂါနိုကရာဘတ်ဒေသအတွင်းငြင်းပွားနေတဲ့ကိစ္စပေါ်အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားအပြစ်ခံရဆိုင်သဘောတူညီချက်ကိုဒီကနေ့ညနေပိုင်းမှာစတင်လှုပ်ဆောင်နိုင်လိုက်ပါတယ်။ဇနီးနေ့ညပိုင်းအတွက်အစည်းအဝေးကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရဗီဒီယိုမှာပိုင်းအစည်းအဝေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစည်းအဝေးကိုလက်လောမှာယာယီရဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအစည်းအဝေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။VOA အစီအစဉ်လေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ညကျွန်တော်ညီမ
This program has come to you from the Voice of America, Washington.